Welcome to the Voice of America in Burmese.
Washington Review American Tangani, Natamas September Langaye, Sunny Manakin season ago, Nemasano de Manachanaigani Kunanaiti, Lainumida Nesseli Lizen and Azete, Lelamida de Aguzerugani, Tone and Penny Babi, Jama Kimutapa, Dimanakin the Henrigo, Guyaman Tonet to Pupia Pibame. COVID-19 ကာယောဂါဆိုင်ရာ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့တုံ့ပြန်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးပြန်လည်တုံ့သက်ဖို့ WHO ကခန့်ခဲ့တဲ့တိကျလွတ်လပ်တဲ့အဖွဲ့ဟာစုံစမ်းစစ်ဆေးမှုတွေကိုစတင်လုပ်ဆောင်နေပြီလို့ဒီဖွဲ့ကကြေညာပြနေမှာပြောပါတယ်။သူတို့ဖွဲ့အနေနဲ့လိုအပ်တဲ့ဆေးရွက်စတန်းတွေပစ္စည်းတွေနဲ့အီးမေးလ်ကြည့်ရှုခွင့်တွေကိုကုလသမဂ္ဂတွေကဘယ်အဖွဲ့အစည်းစီကမဆိုအပြည့်အဝရယူနိုင်ကြောင်းလည်းပြောပါတယ်။ဒီဖွဲ့မှာပါဝင်ဆောင်ရွက်မယ်သူ 12ဦးရဲ့အနီးအဆင်းကိုလည်းအဖွဲ့ပူးတွဲဥက္ကဋ္ဌတွေဖြစ်ကြတဲ့လိုင်ဘီးရီးယန်သမ္မတဟောင်းအလန်ဂျွန်ဆန်ဆီယယ်လစ်တို့လွတ်လပ်လပ်ရွေးချယ်ခဲ့ကြတာဖြစ်ပြီးWHOကဝင်းရောက်နှောင့်မှုမှုရှိကြောင်းလည်းအဖွဲ့ပူးတွဲဥက္ကဋ္ဌကလပ်ကပြောပါတယ်။ဘယ်လာရုစ်နိုင်ငံမှာအငင်းပွားပွဲရွေးကောက်ပွဲရလဒ်ကိုမကျေနပ်တဲ့အတွက်ငင်းချန်စွာဆန္ဒပြမှုတွေဖြစ်ပွားနေရကနေ ထောင်နဲ့ချီဖန်ခံရရနောက်တလအကြာမှာအတိုက်ခံခေါင်းဆောင်ဆီဗီယာတန်နာတီရှာနော့စတာယာကနိုင်ငံအတွင်းလူခွင့်ရဲ့ချိုးဖောက်မှုတွေကြုံနေရတာအဆုံးသတ်အောင်လုပ်ပေးဖို့အတွက်ကုလသမဂ္ဂကိုပန်ကြားလိုက်ပါတယ်။တောက်ကြံနေအွန်လိုင်းကကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအလွတ်သဘောဆွေးနွေးပွဲမှာလစ်သွေးနီးယားနိုင်ငံကိုထွက်ပြေးတင်ဆောင်နေရတဲ့အတိုက်ခံခေါင်းဆောင်ကနိုင်ငံမှာအာဏာရှင်ရ တဲ့ရွေးကောက်ပွဲကျင်းပပေးဖို့ဘယ်လာရုစ်ကလိုလားကြောင်းပြောကြားခဲ့တာပါ။ဒါအပြင်ကုလသမဂ္ဂအနေနဲ့ဆန္ဒပြသူတွေအပေါ်မှာဘယ်လာရုစ်ရဲတွေအင်အားလုံးချုံတုံးနှိမ်နင်းမှုကိုရှုံချပေးဖို့ကုလသမဂ္ဂလူခွင့်ကောင်စီကနေအထူးအစည်းအဝေးခေါ်ပေးဖို့နဲ့ဘယ်လာရုစ်နိုင်ငံမှာလက်တွေ့ကျုံနေရတဲ့အခြေအနေကိုမှတ်တမ်းတင်ဖို့အတွက်နိုင်ငံတကာစောင့်ကြည့်အဖွဲ့အဖွဲ့ကိုဆေလွတ်ပေးဖို့လဲတီရှာနော့စကယာကတောင်းဆိုခဲ့ပါတယ်။ရုရှားတိုက်ခိုက်ခေါင်းဆောင်အလက်စီနေဗယ်နီအစိတ်ခတ်ခံရတာနဲ့ပတ်သက်ပြီးဆွေးနွေးဖို့တောက်ကြနေမှာနေတိုးမဟာမိတ်အဖွဲ့ဝင်တွေအရေးပေါ်အစည်းအဝေးထိုင်ခဲ့ကြပြီးတဲ့နောက်မှာရုရှားဟာဓာတ်ရုလက်နဲ့အသုံးပြုမှုတားဆီးကာကွယ်ရေးအဖွဲ့ OPCW ရဲ့ကြီးကြပ်မှုအောက်မှာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကိုအပြည့်အဝပူးပေါင်းဆောင်ရွက်ရမှာဖြစ်ကြောင်းနေတိုးအဖွဲ့ကပြောပါတယ်။ဘယ်ဓာတ်ရုလက်နဲ့မျိုးကိုပဲသုံးဒါဟာလူတက်ကိုလုံးဝလေးစားမှုမရှိရရောက်တယ်လို့ဒါကနိုင်ငံတကာလိုက်နိုင်ရမယ်စံသတ်မှတ်ချက်နဲ့စီးမင်းဥပဒေကိုချိုးဖောက်တဲ့လက်မခံနိုင်စရာလုပ်ရဖြစ်ကြောင်းနေတိုးအထွေမှုချုပ်ယန်စတော်တန်ဘတ်ကဘရပ်ဆဲလ်စ်အစည်းအဝေးပြီးမှသတင်းတောက်တွေကိုပြောပါတယ်။ရုရှားအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးမေးခွန်းထုတ်တာတွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့အဖြေပေးရမှာဖြစ်ကြောင်းလည်းနေတိုးအဖွဲ့ဝင်တွေကသဘောတူတယ်လို့ပြောပါတယ်။ရုရှားတိုက်ခိုက်နေဗာနီဟာရုရှားနိုင်ငံထုတ်စစ်တပ်သုံးအယုံကျော်ထိခိုက်စေတဲ့နိုဗီ6အစိမ့်မိခဲ့တာဖြစ်ကြောင်းစစ်ဆေးတွေ့ရှိချက်ကိုဂျာမနီဝန်ကြီးချုပ်ကဗိုလ်တဖူးနေမှာကြေညာခဲ့တာပါ။အတိုက်ခံခေါင်းဆောင်အစိတ်ခတ်ခံရမှုမှာနောက်ွယ်ကရုရှားအစိုးရပါနေတဲ့ဆိုတဲ့ဆက်ဆွဲချက်တွေအတွက်မဟုတ်မှန်ကြောင်းရုရှားအစိုးရကညှင်းဆိုထားတာဖြစ်ပါတယ်။အီရန်ဟာကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ရထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်အရသူ့ကိုစုဆောင်းခွင့်ပြုထားတဲ့တန်ဇင်ယူရေနီယံပမာဏထက်ကျော်လွန်ထားရှိမှုတွေဆက်တွေ့နေရပေမဲ့သူတို့ရဲ့စက်ယုံနေရာတွေကိုလာရောက်ဆစ်ဆဲဖို့တော့စပြီးတော့ခွင့်ပြုလာပြီလို့ကုလသမဂ္ဂအနုမြေစွမ်းရည်အေဂျင်စီ IAEA ကတောက်ကြနေမှာပြောပါလေ။အီရန်ကနျူကလ িয়ার ပစ္စည်းတွေတိုးလောင်ထားမယ်လို့တန်မြတ်ရှိတဲ့နေရာတွေနဲ့နျူကလ িয়ার ဆိုင်ရာစမ်းသပ်မှုတွေလုပ်နိုင်ခြင်းရှိတဲ့နေရာတွေကို IAEA တွားရောက်ဖို့ခွင့်ပြုကြတာပါ။ဩဂုတ်လ25ရက်နေ့မှာအီရန်မှာအဆင့်တိတ်မမြင့်နဲ့တန်ဆင်ယူရေနီယံကီလိုဂရမ်2000ကျော်တင်ထားတာတွေ့ရပြီးမေလ20ရက်ကတော့ကီလိုဂရမ်1500ကျော်ပဲရှိခဲ့တာလို့IAEA အဖွဲ့ဝင်နိုင်ငံတွေကိုပေးပို့တဲ့ကန့်သတ်အစီရင်ခံစာမှာဖော်ပြပါတယ်။အီရန်ဟာ2015မှာအင်အားကြီး6နိုင်ငံနဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးသူတို့ရဲ့ JCPOA ပူးပေါင်းဆောင်ရွက်တဲ့အဖွဲ့ကအီရန်ကိုတန့်စင်ယူရေနီယံပမာဏကီလိုဂရမ်200ကျော်လောက်ပဲတင်ထောက်ခွင့်ပြုခဲ့တာဖြစ်ပါတယ်။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ညဘိုင်းလိုမီတာ40 kHz 8.13 ည ဟိုင်းဒိုမီတာ51 kHz 98.5 နဲ့ဟိုင်းလမီတာ190 kHz 105.5တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တရရဲ့နောက်ဆုံးရမနေ့ကင်းသတင်းတွေကိုကျွန်တော်ရဲမထွန်းကဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာစက်တင်ဘာလ4ရက်ကျန်းမာရေးနဲ့အကြောင်းကြီးဌာနကထုတ်ပြန်ကြေညာ COVID-19 ကူးစက်သူလူနာသေ38ယောက်ထပ်ပြီးအတည်ပြုလိုက်တဲ့အတွက်စုစုပေါင်းကူးစက်သူ 1,182 ယောက်ရှိပြီဖြစ်ပါတယ်။စက်တင်ဘာလ4ရက်နေ့အတွက်ဓာတ်ခွဲနမူနာ 1,642 ခုကိုစစ်ဆေးခဲ့တာမှာအခုလိုလူနာသေ38ယောက်အတည်ပြုခဲ့တာလည်းဖြစ်ပါတယ်။ဒီထဲရန်ကုန်တိုင်းက14ယောက်၊မန္တလေးတိုင်းက10ယောက်၊ရခိုင်ပြည်နယ်နဲ့နေပြည်တော်က9ယောက်စီနဲ့အီယော်ဒီတိုင်းနဲ့မွန်ပြည်နယ်က1ယောက်စီပါဝင်ပြီးအများစုကပြည်တွင်းကူးစက်မှုတွေဖြစ်ပါတယ်။ဓာတ်ခွဲအတည်ပြုလူနာတွေနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုဆက်လက်ထုတ်ပြန်ပေးသွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ရှိမြန်မာနိုင်ငံမှာယောဂဆစ်ဆေးမှုပေါင်း 36,000 နီးပါးပြုလုပ်ခဲ့ပြီးအတည်ပြုလူနာတွေထဲကယောဂပိုးကင်းစင်လာသူ359ယောက်နဲ့သေဆုံးသူက9ယောက်ရှိပါတယ်။စက်တင်ဘာလ3ရက်နေ့က4ရက်နေ့အထိ24နာရီအတွင်းစောင့်ကြည့်လူနာသေ98ယောက်ထပ်တိုးလာတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာဒုက္ခသည်စခန်းကဒုက္ခသည်ကောင်းဆောင်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကရိုဂျာဒုက္ခသည်တွေအတွက်တည်ဆောက်နေတဲ့ဘတ်စန်ဂျာကျွန်းစီမံကိန်းကိုဒီကနေ့စနေနေ့မှာတော်ရောက်ကြည့်ရှုလေ့လာမှာဖြစ်ပါတယ်။အဲဒီကိုယ်စားလှယ်အဖွဲ့ကကျွန်းပေါ်မှာတည်ဆောက်ထားပြီးဖြစ်တဲ့အဆောက်အဦတွေနဲ့နေထိုင်မှုအခြေအနေကိုလေ့လာသွားမှာဖြစ်ပါတယ်။အဲဒီကိုယ်စားလှယ်အဖွဲ့မှာရိုဂျာကောင်းဆောင်အနည်းဆုံး30ပါပြီးဘတ်စန်ဂျာကျွန်းပေါ်မှာတုံ့ရက်ကြာနေထိုင်မှာဖြစ်တယ်လို့ကျွန်းအခြေအနေကိုမျက်မြင်ကိုယ်တွေ့လေ့လာသွားမယ်လို့လည်းကောက်ဆက်ဘဇာဒုတိယကော်မရှင်နာမိုဟာမက်ကမယ်ဟိုစိန်ကပြောပါရယ်ကိုစလဲအဖွဲ့ကကျွန်းကပြန်လာပြီးတဲ့အခါမှာတော့ကျွန်းအခြေအနေအကြောင်းကိုကောက်ဆက်ပဇာကဒုက္ခသည်တွေအလုံးကိုရှင်းလင်းတင်ပြသွားမှာဖြစ်ပါရယ်2019ခုနှစ်အောက်တိုဘာလကတည်းကစလို့ကောက်ဆက်ပဇာဒုက္ခသည်စခန်းမှာလူနေထူထပ်တာရဲ့လူကြိုရေးအခြေအနေတွေကိုထောက်ပြပြီးဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တသိန်းကိုရွှေ့ပြောင်းနေရချထားပေးဖို့ဒီစီမံကိန်းကိုအကောင့်ထည့်ဖော်နေတာဖြစ်ပါရယ်ဘင်္ဂလားဒေ့ရှ်အစိုးရကအဲ့ဒီကျွန်းပေါ်ကအင်ယာဆက်လုပ်ရေးလုပ်ငန်းရီတာပေါင်နဲ့မုန်တိုင်းခုအဆောက်အုံတည်ဆောက်ရေးလုပ်ငန်းအသင့်သုံးစားစာနဲ့ပစ္စည်းတူလောင်ရုံစီစဉ်ထားရှိမှုလမ်းတွေနဲ့နေဆွမ်းအင်သုံးညက်စစ်တာပြီးလုပ်ငန်းတည်ဆောက်ရေးလုပ်ငန်းတွေကိုကြီးကြပ်ပေးနေခဲ့တာဖြစ်ပါတယ်။2019ခုနှစ်ကမြန်မာစစ်တပ်ကရွန်ဂျာအာစာလက်နက်ကင်တပ်တွေကိုနေပြည်တော်ရှင်းလင်းရေးစစ်ဆေးရေးတွေလုပ်တုံးကရွန်ဂျာဒုက္ခသည်9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခဲ့ကြရတာဖြစ်ပါတယ်။မြန်မာဆွေရကရွန်ဂျာသုံးလုံးကိုလက်မခံဘဲဒုက္ခသည်တွေကိုစစ်စစ်လက်ခံမယ်လို့ပြောထားပါတယ်ခင်ဗျ။ပြုံးတဲ့တရားမျက်နှာရှိတဲ့မြမမျိုးရင်ရှားပါလိတမျိုးကိုမျိုးတုံးလူဆက်ဆက်အချိန်တွေကနေနှစ်ပေါင်း20လောက်ကြာမှပြန်ပြီးတိုးပွားအောင်မွေးမြူနိုင်ခဲ့တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ဒီရှားပါလိမျိုးကောင်းရင်အနေငယ်ကိုရှားဖွေတွေ့ရှိပြီးတဲ့နောက်မှာသိပ္ပံပညာရှင်တွေကကောင်းရင်တစ်ထောင်နီးပါးတိုးပွားလာအောင်ပြန်ပြီးမွေးမြူနိုင်ခဲ့တယ်လို့ New York Times သတင်းစာကပြောပါတယ်။သူတို့ကအခုလိုအချိန်မီမထိန်းသိမ်းနိုင်ခဲ့ရင်ဒီလိမျိုးစိတ်တွေမျိုးတုံးသွားလောက်ပြဖြစ်တယ်လို့တော်ရင်ဒရစ်ဆန်ထိန်းသိမ်းရေးအဖွဲ့အစည်း Wildlife ConservationSociety ကကုန်းနေရည်တွေတော်မျိုးစိတ်လေးလာရေးပညာရှင် Steven Platt ကပြောပါတယ်။ရှာဖွေတွေ့ရှိခဲ့တဲ့လက်ကျန်ရှာပါလိမျိုးကောင်းရင်နှဲငယ်ကိုတဘာဝအနေထားတစ်ခုဖန်တီးစောင့်ကြည့်ပြီးအခုလိုလက်ကောင်ရည်တစ်ထောင်နီးပါးကိုတဘာဝအတိုင်းမျိုးပွားပေးနိုင်ခဲ့တာဖြစ်ကြောင်း Steven Platt ကသူ့ရဲ့ Facebook စာမျက်နှာမှာရေးသားခဲ့ပါတယ်။လွန်ခဲ့တဲ့နှစ်တွေတုန်းကဒီလိမျိုးတွေကိုရာနဲ့ချီပြီးရန်ကုန်မြို့တောင်ဘက်အီယာဝတီမြစ်ထဲမှာတွေ့ခဲ့ကြရတာဖြစ်ပေမဲ့လို့လူတွေကနှီးမျိုးစုံနဲ့ငါးဖမ်းခဲ့ကြတာတွေကြောင့်ဒီလိတွေတည်ဆုံခဲ့ရတာဖြစ်ပါတယ်1990ပြည့်နှစ်နောက်ပိုင်းမှာတော့ဒီလိမျိုးစိတ်တွေကိုမျိုးသုံးသွားခဲ့ပြီလို့ယူဆခဲ့ကြတာပါနောက်ပိုင်းမှာတော့သုတေသနပညာရှင်တွေကမြမတစ်တော်ဦးစင်းနဲ့ပူပေါင်းကွန်ပျူတာရယူပြီးရှာဖွေခဲ့ကြရတာကဒီလိမျိုးသုံးကောင်ပြန်ရှာတွေ့ခဲ့ပြီးမျိုးပွားနိုင်ခဲ့တာဖြစ်ပါတယ်ခင်ဗျကိုရိုနာဗိုင်းရပ်စ်ကြောင့်ရဆိုင်တိုက်ရတဲ့အာရှချန်ပီယံလိဂ်ပြိုင်ပွဲဘောလုံးပွဲစဉ်တွေကိုပြီးဆုံးအောင်ကစားနိုင်လိမ့်မယ်လို့ယုံကြည်ကြောင်းအာရှဘောလုံးအဖွဲ့ချုပ်ကထိပ်တန်းတာဝန်ရှိသူတွေကတောက်ကြနေက AFP သတင်းကိုပြောပါရယ်အာရှဒေသကလူကြိုက်များတဲ့ဒီဘောလုံးပြိုင်ပွဲကိုမန္တလေးကလေးကရဆိုင်ထားခဲ့ရလို့အခုပြန်ကစားတဲ့အခါမှာပွဲစဉ်တွေကြက်ညက်နေမှာဖြစ်ပါတယ်စက်တင်ဘာလ14ရက်နေ့မှာတော့အနောက်အာရှဒေသအုပ်စုပွဲစဉ်တွေကိုကာတာနိုင်ငံမှာပြန်ကစားမှာဖြစ်တယ်လို့အရှိအာရှဒေသအုပ်စုပွဲစဉ်တွေကိုလည်းအောက်တိုဘာလ16ရက်နေ့မှာမလေးရှားနိုင်ငံမှာပြန်ကစားမှာဖြစ်ပါတယ်ကိုဗစ်ကရောဂါကာလသွားလာမပြီးမီအထိပတ်လည်ပွဲစဉ်တစ်ခုကိုသာပြုလုပ်နိုင်ခဲ့ပါတယ်တရုတ်နိုင်ငံကကလပ်အသင်းတွေဆိုရင်လုံးလုံးလည်လည်ကစားခွင့်မရခဲ့ကြပါဘူးပွဲစဉ်စရာကျပ်ပေမဲ့လို့ပွဲစဉ်အားလုံးကိုဒီနှစ်တည်းအပြီးကစားနိုင်နိုင်မယ်လို့ယုံကြည်ကြောင်းအာရှဘောလုံးအဖွဲ့ချုပ် AFC အထွေထွေတွင်မှဝန်ဆာဂျွန်ကပြောပါတယ်အရှေ့ပိုင်းဇုံနယ်မြေပွဲစဉ်အသေးစိတ်ကိုအာရှဘောလုံးအဖွဲ့ချုပ်အမှုဆောင်တွေရဲ့အစည်းအဝေးပြီးရှေ့ပတ်တဲ့ကြေညာနိုင်လိမ့်မယ်လို့လည်းသူကပြောပါတယ် အာရှချန်ပီယံလိဖိုင်နယ်ပွဲကိုဒီဇင်ဘာလ9ရက်နေ့မှာကစားဖို့စီစဉ်ထားပါတယ်ခင်ဗျာ။စနေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်လို့အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
ရှခိုင်ပြည်နယ်မှာကိုဗစ်ကာယောဂါဖြစ်ပွားနေခြင်းအေအေလက်နက်ကိုင်အဖွဲ့အနေနဲ့အင်ဒိုနီးရှားနိုင်ငံကအချီးပြည်နယ်ကိုဥပမာယူပြီးအပြစ်ခတ်ရစေးရေးဆွေးနွေးဖို့အတွက်အစိုးရဘက်ကတိုက်တွန်းလိုက်တဲ့အကြောင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ရခိုင်ပြည်နယ်ကမြို့နယ်18မြို့နယ်ရှိတဲ့အနက်16မြို့နယ်မှာကိုဗစ် -19 ကူးစက်မှုတွေကြောင့်ညမထွက်ရအမိန့်ထုတ်ပြန်ထားတဲ့အထိကြုံတွေ့နေရခြင်းမှာလက်နက်ကိုင်ပြိပခါရီရက်ဆိုင်နိုင်ဖို့အစိုးရပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်တာပါ။နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတမရယုံဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးစော်ထေက2004ခုနှစ်အင်ဒိုနီးရှားနိုင်ငံမှာဆူနာမီဖြစ်ပွားပြီးပြည်သူတွေထိခိုက်ဒေဒေအချိန်မှာအာချီလက်နက်ကိုင်အဖွဲ့ကအစိုးရနဲ့ငင်းကြဲရယူခဲ့တာကိုအေအေအနေနဲ့သင်ခန်းစာယူတင်ကြောင်းအခုလိုပြောဆိုပါတယ
်။အဲ့ပါတော့တဘာဝဘေးရန်နဲ့ကြောက်တာပေါ့နော်ဆူနာမီလိုတဘာဝဘေးရန်နဲ့ကြောက်ရတယ်ကျွန်တော်တို့အခုဒီမှာတော့တကယ်နိုင်ငံဖြတ်ကျော်ကာယောဂါပေါ့နော်ဒီလိုမျိုးကြာရောက်နေတဲ့အနေအထားအဲ့ဒီအနေအထားကိုဒီလိုမျိုးအင်ဒိုနီးရှားဥပမာပေါ့နော်ဒီအာချေဖရီအာချေမူးမန့် GM လို့မျိုးဒါကိုသင်ခန်းစာယူတဲ့နေ
အစိုးရနဲ့အေအေအပါအဝင်မြောက်ပိုင်းဖွဲ့တွေကြာငင်းကြဲရေးဆွေးနွေးပွဲတွေဟာဒီနှစ်စံကတည်းကစတင်ပြီးရက်တက်နေကြတာဖြစ်ပါတယ်လောလောဆယ်မှာမြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့ကဆွေးနွေးပွဲတွေပြန်လည်စတင်ရေးအတွက်အစိုးရစီကိုအကြောင်းကြားထားပြီးအစိုးရဘက်ကတော့ဒီ၄ဘွဲ့နဲ့ဆွေးနွေးတာတွေဟာအကျိုးရှိမရှိပြန်လည်သုံးသပ်နေတယ်လို့လည်းဦးစော်ထေးကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ငင်းကြဲရေးအတွက်ဆွေးနွေးမယ်ဆိုရင်တဖွဲ့ချင်းအနေနဲ့လည်းဆွေးနွေးမှာဖြစ်ကြောင်းဦးစော်ထေးကပြောပါတယ်
။နံပါတ်၁စစ်စိမ်လျှော့နံပါတ်၂အိတ်ပရိုပဂန်ဒါတွေလူမျိုးရေးတွေတူတူကြားမှာပေါ့နော်။ရှုပ်ထွေးအောင်မပြောနဲ့နံပါတ်3ကအမှန်တကယ်ငြိမ်းချမ်းကိုလိုလားလားအမှန်တကယ်ပြည်ငယ်ခွင့်ရကိုလိုလားလားအမှန်တကယ်တိုင်းရင်းသားခွင့်ရကိုလိုလားလားလိုလားရင်ဆွေးနွေးရေးဆွေးနွေးပွဲပိုင်းကိုလာခဲ့အေးတပွဲလေးလည်းကျွန်တော်တို့တွေ့မယ်အဲ့ဒါလည်းကျွန်တော်ပြောထားပြီးသားတကယ်ငြိမ်းချမ်းကိုလိုလားရင်အဲ့တိုင်းလုပ
်ရခိုင်ပြည်နယ်မှာကိုဗစ်ရောဂါကူးစက်မှုဖြစ်ပွားနေချိန်မှာပဲပြစ်ကတ်တိုက်ခိုက်မှုတွေလည်းဆက်လက်ဖြစ်ပွားနေပါတဲ့အေးအဖွဲ့ရဲ့စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကတော့ရခိုင်ပြည်နယ်မှာကာယောဂါဖြစ်ပွားတဲ့အခြေအနေနဲ့ပတ်သက်ပြီးအင်တာနက်အွန်လိုင်းကနေအစောပိုင်းကပြောဆိုခဲ့ရမှာတော့လက်ရှိအကြက်တဲတွေမှာအစိုးရနဲ့စစ်တပ်ကအခွင့်ကောင်းယူနေသလားဆိုတဲ့တန်တရားရှိတဲ့အကြောင်းပြောဆိုသွားပါတဲ့
ကိုဗစ် -19 ရောဂါဆိုရယ်ကျဲမာရေးပရသနာဆိုတော့ငါလဲရခိုင်ပြည်ကိုနိုင်ငံရေးဆိုင်ရေးပရသနာအရွန်ခံပြီးကရောက်ပါလဲလားဆိုရယ်စိုင်းစားစရာအရှာဒီလဲအများကြီးရှိပါတယ်ဇာကောင်လေးဆိုကေမြန်မာဆိုရနဲ့မြန်မာစိုက်တဲ့ဆိုရယ်ရခိုင်ပြည်ကိုနိုင်ငံရေးရလူမျိုးရေးရဆိုင်ရေးရအမိုက်ပရက်ရှေမှုဖို့တော့သူတို့ကြီးလုတ်ပိုင်ခွန်ဒီအခွန်အာနာဒီဥပဒေဒီကိုလွေမဆိုလာနာဖိုင်အဆုံးချလို့ရှိနေတော့နဲ့ဒီချောင်းလေးကစိုင်းစားစရာတခုဖိုင်နေပါတယ်
မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံကတော့ကပေးတင်နေချိန်မှာတိုက်ခိုက်မှုတွေရက်စဲဖို့ဒီတစ်ပတ်ထဲမှာပဲထပ်မံတိုက်တွန်းထားပါတယ်။ကဘာတောင်းကယောဂါနဲ့ရင်ဆိုင်နေရချိန်မှာတိုက်ခိုက်မှုတွေရက်စဲကြဖို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့တိုက်တွန်းချက်ကိုနားထောင်ဖို့နဲ့ကယောဂါရောစစ်ဘေးတံပါခံနေရတဲ့ရခိုင်ပြည်နယ်ကဒေသခံတွေအတွက်ရေးကြီးတဲ့သတင်းအချက်လက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေအပြည့်အဝပြန်ဖွင့်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
။ဝါဒီသားမှာလူညုံရေးအနေထားရလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမျိုးမဖြစ်နိုင်ဘူးလို့တက်မတော်ကသုံးသပ်ကြောင်းတောင်ဝန်ရှိသူတူကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။ဒီပြောဆိုရဲ့အပေါ် UWSA ဝါတပ်ဖွဲ့ကဒဇုံတရားတုတ်ပြန်မှုမလုပ်သေးပေမဲ့တက်မတော်ရဲ့ပြောဆိုချက်ဟာ UWSA နဲ့အနာဂတ်ဆက်ဆံရေးမှာထိခိုက်လာနိုင်ကြောင်းနိုင်ငံရေးအကဲကတချို့ကသုံးသပ်တာကိုတင်ပြခြင်းပါတယ်ကျွန်တော်ညံဝင်းအောင်ပါခင်ဗျာဒီကိန်းပြည်နယ်မှာလို့တက်မတော်နဲ့စည်ရေးပရိပတ်ကဖြစ်နေတဲ့နေရာတွေမှာရွေးကောက်ပွဲကျင်းပဖို့မဖြစ်နိုင်ဘူးဆိုတာအစိုးရဘက်မှတွေကတက်မတော်ဘက်ကပြောဆိုခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့တက်မတော်နဲ့တိုက်ပွဲတွေမရှိတဲ့ဝါပြည်သွေးစည်းညီညွတ်ရေးတက်မတော်UWSA ထိန်းချုပ်ရာဒေသမှာဘာကြောင့်ရွေးကောက်ပွဲလုပ်ဖို့မဖြစ်နိုင်ဘူးလဲဆိုတဲ့အခြေအနေကိုတော့တက်မတော်ပြောခွင့်ရပုဂ္ဂိုလ်ဘုံမှုချုပ်ဆောင်မင်းထွန်းကအခုလိုရှင်းပြပါတယ
်အဓိကတော့ကျွန်တော်ပြောနေရပါတော့ရွေးကောက်ပွဲလုပ်လို့ရအောင်ရွေးကောက်ပွဲရလို့ရအောင်လုပ်လို့ရှိတယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလုပ်ဖို့ဆိုတာရှိတယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်ကတော့ခရင်တယ်အဓိကတော့မဲဆန္ဒရှင်ပြည်သူတွေရဲ့စိတ်ဆန္ဒအတိုင်းသူတို့စိတ်ဆန္ဒရှိသူမဲပေးပိုင်ကိုရှိရမယ်သူတို့ကတဝူးရဲ့ချင်းချောက်မှုကြောင့်မဲပေးရတာမျိုးအဖြစ်စေခြင်းဒါဆိုရင်လုံဆောင်ရေးအရာလ လွတ်လပ်တဲ့တရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူး။ဒါဒီကြောင့်မလို့လေပြောချင်းဖြစ်တယ်လို့ကျွန်တော်ပြောလို့ပါ
။စလီမာလီရဲ့မနေ့စောပိုင်းနေပြည်တော်စစ်သမိုင်းပြတိုက်မှာပြုလုပ်တဲ့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲအတွင်းဘုံမှုကျုံစုံမင်းထွန်းကအဲ့ဒီလိုပြောကြားသွားတာပါ။ဝါဒီသားနဲ့ပတ်သက်လို့တက်မတော်ရဲ့ပြောကြားချက်ပေါ် UWSA ဘဟုကတုံ့ပြန်မှုဆုံးဖြတ်ချက်မချရသေးကြောင်း UWSA ပြင်ပဆက်ဆံရေးယုံတာဝန်ခံဦးညီရန်ကပြောပါတယ်
ခုချိန်တိဘိုဌာနချုပ်ကဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စရပ်တွေဘာမှပြောတာမကြားသေးဘူးဒီလိုကိစ္စရပ်မျိုးကြတော့ဘိုဌာနချုပ်ရဲ့ဒီဆုံးဖြတ်ချက်ပေါ်မှာပဲမူတည်ပါလိမ့်မယ်နော
်ဝါဒီသားမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမျိုးမဖြစ်နိုင်ဘူးဆိုတော့တက်မတော်ရဲ့ပြောဆိုချက်ဟာလုံခြုံရေးမယူလို့တဲ့အကြောင်းပြချက်တာဖြစ်ပြီး UWSA နဲ့အနာဂတ်ဆက်ဆံရေးထိခိုက်လာနိုင်ကြောင်းနိုင်ငံရေးအကဲခတ်ဦးတန်းဆိုးနိုင်ကသုံးသပ်ပါတယ
်စစ်တော်မဖြစ်ဘူးပေါ့ဗျာဒါမဲ့စီရေးရရင်ဆိုင်ထားတဲ့အနေထားဖြစ်တယ်။အဲဒီကြတဲ့မှာတစ်ဖက်နဲ့တစ်ဖက်လည်းအဆက်အဆံဒီပါတွေကလည်းမရှိကြဘူး။အဲလိုဖြစ်နေတဲ့အောက်မှာတော့လုံခြုံရေးအရာတာဝန်မြူနိုင်တဲ့အတွေ့အဲဒီဒေသတွေမှာရွေးကောက်ပွဲကျင်းပလို့မဖြစ်နိုင်ဘူးဆိုလို့ရှင်လုံလောက်ပါတယ်ဗျ။ဒါပေမဲ့တရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးဆိုတဲ့အသုံးနှုန်းတွေကြတော့ဝါအဖွဲ့ကတရားနဲ့ပတ်သက်ပြီးတော့သူတို့စီမှာတရားမျှတမှုမရှိဘူးလွတ်လပ်မှုမရှိဘူးဆိုတဲ့သဘောထားတွေတက်ရောက်သွားလို့ရှင်နှစ်ဖက်ဆက်ဆံရေးအတွက်အကျိုးမရှိဘူးလား။ဝါအဖွဲ့အနေနဲ့လည်းလက်ခံနိုင်မှာမဟုတ်ဘူးလား
။ဝါဒေသတွေကအစိုးရထိန်းချုပ်မှုအောက်မှာရှိတဲ့ Open နဲ့မန်မန်မြို့နယ်ကခုမှတော့2020ရွေးကောက်ပွဲကျင်းပမှာဖြစ်ပြီးလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲဖြစ်လာမယ်လို့ယုံကြည်ကြောင်းဝါအမျိုးသားပါတီ WMP ရဲ့အထွေထွေတွင်းရေးမှူးဦးဆမ်ဆောင်ကားကပြောပါတယ်
။ကော်မရှင်ရဲ့ထုတ်ပြန်ချက်အရကကျွန်တော်ဒီဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်း6မြို့နယ်ထက်မှာနမြုတ်နယ်ဖြစ်တဲ့ဒီဟိုပန်းနဲ့မမန်းကအစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့အတွက်ကြောင့်အဲ့ဒါကိုကျွန်တော်ကလွတ်လွတ်လပ်လပ်လုပ်ခွင့်ရှိပါလေ။ကြောင်နဲ့လေမြုတ်နယ်ကတော့ဟိုဝလက်နက်ကိုင်အဖွဲ့ကထိန်းချုပ်တဲ့နေမည်ဖြစ်တဲ့အတွက်ကြောင့်အဲ့နေရာမှာတော့ကျွန်တော်ကလုပ်ခွင့်မရှိတဲ့အခါကျတော့ဒီချင်းချောက်ဖွင့်နဲ့ပတ်သက်တဲ့ဒါတော့ဖြေဖို့တော့နည်းနည်းတော့ခက်တယ်။အခုနမြုတ်နယ်မှာဟိုနေပေါ်ဟိုပန်းမြုတ်နယ်နဲ့မမန်းမြုတ်နယ်မှာဝင်ရောက်ချင်းပြိုင်ဖို့ကတော့ဗာချင်းချောက်မှုမှမရှိဘူးဗျ
။ဝကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာမြို့နယ်6မြို့နယ်ရှိပြီးမြမအစိုးရကထိန်းချုပ်ထားတဲ့2မြို့နယ်နဲ့ UWSA ကထိန်းချုပ်ထားတဲ့4မြို့နယ်ရှိတာပါရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်ပွားနေတဲ့မြို့နယ်တွေမှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိသေးဘူးလို့တက်မတော်ကပြောပေမဲ့မြို့နယ်အတိအကျကိုထုတ်ပြောတာမျိုးမရှိသေးပဲနောက်မှသာထုတ်ပြန်လိမ့်မယ်လို့တက်မတော်သတင်းစာရှင်းလင်းပွဲမှာဘုံမှုကျုံစောမင်းထွန်းကပြောဆိုသွားပါတယ်ခင်ဗျာ
တရုတ်နိုင်ငံယူနန်ပြည်နယ်ကျဲကောက်မြို့တဲကမြန်မာကုန်စီပို့ဆောင်ရေးဂိတ်တွေကိုတရုတ်နိုင်ငံသားတွေအစုရှယ်ယာမပါရင်ပိတ်ပစ်မယ်အကြောင်းသတိပေးချက်ကိုယာယီရွှေ့ဆိုင်းလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။မြန်မာနိုင်ငံနဲ့နယ်စပ်တရုတ်နိုင်ငံကျဲကောက်မြို့တဲကမြန်မာကုန်စီပို့ဆောင်ရေးလုပ်ငန်းတရာချက်ကိုတရုတ်နိုင်ငံသားအစုစပ်50ရာခိုင်နှုန်းမပါရင်ဆယ်ရက်အတွင်းလုပ်ငန်းတွေရပ်ဖို့ပြီးခဲ့တဲ့လကုန်ပိုင်းကအကြေညာထားတဲ့ညွှန်ကြားချက်ကိုကယောကဖြစ်နေရာကြောင်းရွှေ့ဆိုင်းလိုက်ကြောင်းယူနန်ပြည်နယ်တောင်ရှိသူတွေကအသိပေးခဲ့တာပါ။ယူနန်ပြည်နယ်တောင်ရှိသူတွေသတ်မှတ်ထားရဲ့ရပ်ပြေးခဲ့တဲ့မနေ့ကတုန်းကပဲမြန်မာကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တွေကိုတွေ့ဆုံအကြောင်းကြားခဲ့ရဖြစ်ပေမဲ့စိုးရိမ်မှုတွေကတော့ရှိနေသေးပဲလို့မူဆယ်ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်အသင်းဥက္ကဋ္ဌဦးဝင်းအောင်ခန့်က VOA ကိုပြောပါတယ်။မနေ့
က3ရက်ကပြည့်တဲ့ကကျွန်တော်3ရက်နေ့မနေ့မှာသူအစီအစဉ်ခေါ်လိုက်တယ်။ဒီကောင်ရဲ့ကျမကျွန်တော်ဒီရေမှုအသိရှိတဲ့ဒီပါရုံးလေနော်။ဒီလိုပြောရတဲ့တရေဆိုတာမဟုတ်ပါဘူးနော်။အဲဒီတရေနောက်ပိုင်းမှာလည်းပုံမှန်အတိုင်းပဲအလုပ်ကိုဆက်လုပ်နေတယ်နော်။ဒီကျွန်တော်ဒီကိုဗစ်ကာလဖိတ်ဝင်ဆက်ဖိတ်ရတဲ့အချိန်တွေမှာဒီတိုင်းပဲလုပ်လို့ရပါတယ်။ဒါနောက်ကျွန်တော်ဒီလူမျိုးပြောင်းဖွင့်တဲ့အချိန်မှာဖိတ်ပြောင်းဖွင့်တဲ့အချိန်အဲ့ချိန်တိုင်းတော့ကျွန်တော်တို့လုပ်ငန်းလိုက်ချင်းလုပ်ပါမယ်နော်။ဒီကောပြောနေလေကျွန်တော်တို့ကဖိတ်သူ့အသိစိတ်မချရရင်ပေါ့နော်။ဘာပဲလုပ်လို့ပြသူလုပ်ချင်တာဒီတစ်ပတ်သက်လုပ်တဲ့အချိန်ကြီးရယ်ကျွန်တော်တို့သိမကြရရင်ပေါ့။
တရုတ်ကွန်မြူနတီပါတီဘ ഹു ကော်မတီနိုင်ငံရေးဘူရိုအဖွဲ့ဝင်မစ္စတာရန်ကျဲချီဒီသတင်းပတ်ထဲမှာပဲမြန်မာနိုင်ငံကိုလာရောက်ပြီးထိတ်ကြံကောင်းဆောင်တွေနဲ့တွေ့ဆုံခဲ့ရခီးစဉ်အပြီးမှာပဲယာယီရွှေဆိုင်တဲ့အစီအစဉ်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။မူဆယ်ခရိုင်အုပ်ချုပ်ရေးဌာနကလက်ထောက်ညွှန်ကြားမှုဦးမောင်မောင်တန်းကတော့မြန်မာအစိုးရတောင်ရှိသူတွေနဲ့တရုတ်အာဏာပိုင်တွေကုံသွယ်ရေးကိစ္စကယောဂကိစ္စနှစ်ဖက်တွေ့ဆုံမဲ့ရက်ကိုညှိနှိုင်းနေကြကြောင်း VOA ကိုပြောပါတယ်။
ဒီဥပဒေတော်စကန်းထားကြတယ်ဆွေးပြီးဆွေးနွေးဖို့ရှိပါဗျ။သက်ဆိုင်တဲ့ဌာနတွေပါဖို့အတွက်ဘာလို့အဆင်ပြေချတယ်ရဲ့တော်မတ်မှန်တယ်ဗျ။ဆောင်းရရအများကြီးပဲဒီကုန်ကားပေးကိစ္စရောကားပွေထွက်ပြီးများဆောင်ဆောင်ရက်ပြေးဖို့နောက်ကိုဗစ်ကာကွယ်ရောအကုန်ပါတယ်ဗျ
။တရုတ်နိုင်ငံတွေကမြန်မာကုန်စည်ပို့ဆောင်ရေးဂိတ်တွေကိုအရင်လိုလုပ်ငန်းတွေဆက်လုပ်ခွင့်ပြုမယ်အကြောင်းအသိပေးရနေမှာပဲ။မြန်မာကားဂိတ်တွေကကုန်ပစ္စည်းတွေကိုဒေသခံရဲတပ်ဖွဲ့ကစစ်ဆေးရပြီးရှိခဲ့တယ်လို့လည်းကုန်တယ်အတိုင်းဝန်ကပြောပါတယ်။
တနိုင်ငံအတွင်းတင်းကျပ်မှုတွေတိုးလာနေရကြောင်းကျဲကောင်မျိုးတွေကမြန်မာလုပ်ငန်းရှင်တွေကကုန်စည်ပို့ဆောင်ရေးဂိတ်တွေကိုမြန်မာနိုင်ငံဘက်ရွှေ့ဖို့ကြိုးစားနေကြပြီလို့လည်းပြောပါတယ်။တရုတ်အစိုးရအတိုင်ပင်ခံလက်ဖြင့်နိုင်ငံရေးဝန်ကြီးဖြစ်တဲ့ဝမ်ယီကတော့တရုတ်နိုင်ငံကနယ်စပ်ဖြတ်ကျော်ကုန်သွယ်မှုတဲ့လူဝင်လူထွက်ကိစ္စတွေပိုကောင်းမွန်လာဖို့အတွက်အဖွဲ့အစည်းအားလုံးနဲ့လက်တွဲကြိုးပမ်းလိုကြောင်းစက်မှုဖွံ့ဖြိုးရေးနိုင်ငံပေါင်း20 G20 နိုင်ငံရေးဝန်ကြီးတွေရဲ့မနေ့ကတုန်းကအွန်လိုင်းဆွေးနွေးပွဲမှာပြောဆိုထားပါတယ်။မြန်မာနယ်စပ်ကုန်သွယ်ရေးစခန်းတွေမှာမူဆဲနယ်စပ်ကုန်သွယ်ရေးစခန်းကအကြီးဆုံးတစ်ခုဖြစ်ပြီးမြန်မာကုန်သွယ်ရေးဝန်ကြီးဌာနရဲ့2018အစည်းအဝေးအရဆိုရင်နှစ်ဖက်ကုန်သွယ်မှုပမာဏကအမေရိကန်ဒေါ်လာတန်4,900ကျော်ရှိပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပေးပို့ထားတာပါ။
သမမရှင်ဂျပန်နိုင်ငံမှာအင်အားပြင်းတိုက်ဖုန်းမုန်တိုင်းတိုက်ခတ်လာတော့မဲ့သဘာဝဘေးရန်ရဲကနေကာကွယ်နိုင်ရေးဂျပန်ရောက်မြန်မာတွေကြိုတင်ပြင်ဆင်နေကြတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။အင်အားကြီးမားတဲ့တိုက်ဖုန်းမုန်တိုင်းဟိုက်ဆန်ဟာတောက်ကြနေမှာတော့ဂျပန်နိုင်ငံတောင်ပိုင်းကိုချဉ်ကပ်လာနေပြီးမကြခင်ရက်ပိုင်းအတွင်းမှာပဲဂျပန်နိုင်ငံကျူရှူးကျွန်းကနေကုန်းတွေမိုင်းဘက်စီကိုတနအီကိုမိုင်း200ကျော်နှုန်းနဲ့ဖြတ်တန်းဝင်ရောက်တိုက်ခတ်လာမှာဖြစ်တယ်လို့ဂျပန်နိုင်ငံမိုးလေဝသအေဂျင်စီကထုတ်ပြန်ထားတဲ့အကြောင်းမြန်မာတန်ယုံကသတိပေးပါတယ်။အထူးသဖြင့်အိုဂီနာဝါကျွန်း၊အာမမီကျွန်း၊ကျူရှူးကျွန်းနဲ့ဂျပန်နိုင်ငံအလဲပိုင်းမှာနေထိုင်တဲ့ဂျပန်ရောက်မြန်မာနိုင်ငံသားတွေလိုအပ်တဲ့သဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်ရေးအစီအမံတွေကြိုတင်ဆောင်ရွက်ထားကြပါလို့ဂျပန်နိုင်ငံဆိုင်ရာမြန်မာတန်ယုံကတောက်ကြနေစက်တင်ဘာလ4ရက်နေ့ကအထူးသတိပေးနှိုးဆော်နေတာပါ။ဂျပန်နိုင်ငံမှာနှစ်စဉ်နှစ်တိုင်းဒီချိန်ဆိုရင်အင်အားပြင်းတိုက်ဖုန်းမုန်တိုင်းတွေတိုက်ခတ်လေရှိပေမဲ့ဒီတစ်ခါတိုက်ခိုက်မဲ့မုန်တိုင်းကတော့နှစ်ပေါင်း80အတွင်းမှာအပြင်းထန်ဆုံးလို့ဆိုရမယ်အင်အားပြင်းတိုက်ဖုန်းမုန်တိုင်းဖြစ်တာကြောင့်သဘာဝဘေးအန္တရာယ်ကာကွယ်နိုင်ရေးဂျပန်ရောက်မြန်မာနိုင်ငံသားတွေကြိုတင်ပြင်ဆင်နေကြပါတယ်လို့ပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်ကဦးတန်းဆွေကပြောပြပါတယ်
ဒီတစ်ခေါက်တိုက်တဲ့မုန်တိုင်းကတော့နှစ်ပေါင်း80အတွင်းမှာအပြင်းထန်ဆုံးမုန်တိုင်းပေါ့ဆိုတော့မနစ်ကတူတူဖြတ်ပြီးတော့တိုက်သွားတဲ့မုန်တိုင်းတစ်ခုပို့ပြီးတော့ပြင်းထန်နေလို့အဲတူတိုင်းထရာရရှိကြတဲ့အတွက်ကြောင့်မို့လို့ဂျပန်နိုင်ငံရဲ့တောင်ဘက်ကျူရှူကိုလေဒီကျူရှူတဝိုက်မှာမုန်တိုင်းတန်ကိုခံရမှုရှိတယ်ရောဥကိနာဝါပေါ့လေဥကိနာဝါကိုဖြတ်တော့အင်အားလည်းတော်တော်ကြီးလို့သူတို့တိုက်တော်ရရှိတဲ့အတွက်ကြောင့်မို့လို့ဒီဥချေမှာတော့ဒီအစိုးရနေပြီးတော့ဒီပေးချက်တွေထုတ်ပြန်နေပါတယ်။ဆိုတင်ပြစင်တာမျိုးတွေလုပ်နေပါတယ်။ကျွန်တော်တို့ဗမာနိုင်ငံသားတွေကလည်းအဲဒီချွတ်ဘက်မှာလည်းရှိတာများတဲ့အတွက်ကြောင့်မို့လို့ဒီတန်ရုံကလည်းအခုလိုဒီပေးချက်တွေထုတ်ပြန်ရတဲ့ဖြစ်ို့ကျွန်တော်တို့ဒီပေးရနေပြီးတော့လည်းအဲခုနကလိုပေါ်လေးစာရေးထုတ်ပြန်ပြီးတော့သက်ဆိုင်သက်ဆိုင်ဝင်ငွေရင်းတွေရှိို့အလားလုံးတွေကိုလှုပ်ထားတဲ့အတွက်ကြောင့်မို့လို့ဒီမုန်တိုင်းလာမဲ့အချိန်ထိို့ပေါ်လေးကျွန်တော်တို့ချိန်နေကိုစောင့်ကြည့်ပြီးတော့ပေါ်လေးလိုအပ်တာတွေဆက်လုပ်ဖို့တော့ကျွန်တော်ပြင်ဆင်နေပါတယ
်။မကြခင်တိုက်ခတ်လာမယ့်အင်အားကြီးတိုက်ဖုန်းမုန်တိုင်းဘေးကနေကာကွယ်နိုင်ရေးမုန်တိုင်းလမ်းကြောင်းမှာနေတဲ့ဂျပန်ရောက်မြန်မာတွေအထူးသတိထားနေထိုင်ကြဖို့ကိုလည်းဂျပန်ရောက်တိုင်းရင်းသားတွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားများအဖွဲ့အစည်းဂျပန်ရဲ့ဥက္ကဋ္ဌဦးမိုင်းကျော်ဦးကလည်းသတိပေးပါတယ
်မကြုံဘူးတဲ့အားမျိုးပေါ့နော်အကြီးဆုံးမုန်တိုင်းဆိုတော့တောက်လျှောက်လုံခဲ့တဲ့၃ရက်ခရဲကသတိပေးနေတယ်ဆိုတော့ကိုင်ဖူးတိုက်မဲ့ area ဘက်မှာကျွန်တော်မြန်မာကျောင်းသားလေးတချို့လည်းရှိတယ်အဲအလုပ်တင်ရှိနိုင်တယ်သူတို့အတွက်တော့စိတ်ကူးတယ်အိုကီနာဝါမှာလည်းကျွန်တော်မြန်မာတွေရှိတယ်အိုကီနာဝါကျောင်းပေါ့နော်ဟုတ်တဲ့ကြီးကိုဖြတ်ဝင်သွားမှာဆိုတော့ဒီမလာမကြောက်ကြကောင်းတယ်။ဥမာဂျပန်နိုင်ငံမှာရှိတဲ့လူတွေကတော့သတ်မှတ်ပြီးတော့မှမိထိုင်ရမယ့်အန္တရာယ်ကင်းတဲ့ဇုံလေးတွေရှိပါတယ်။ဒီမှာအလုံးလောက်နေထိုင်ဖို့လိုအပ်တဲ့ဒါမိပါပြတ်တော့သွားနိုင်တဲ့သဘောရှိတာပါနော်။တာယုံကလည်းဟိုအတိအကျစာရေးထုတ်တာရှိတယ်။အဓိကအရေးပေါ်မှာဖြစ်ခင်အလုံးပြင်ဆင်တာအကောင်းဆုံးပါနော်။ဥမာအဲ့ဒီဖြစ်နေအလုံးမသွားတာဆိုပါနော်။သမီးတို့ဖားကြအချောက်ချမ်းလေးတော့အစင်းတည်သားတည်အခြေရသေးတယ်ကိုချင်းပြီးတော့နော
်မုံတိုင်းပေးကာကွယ်ရေးအထူးသတိပေးချက်တွေကိုဂျပန်ရောက်နိုင်ငံသားတွေပါသိရှိနိုင်အောင်မြန်မာဘာသာအပါဝင်ဘာသာစကားမျိုးစုံနဲ့အချိန်နဲ့တပြေးညီချိန်ညာထုတ်ပြန်နေပါတယ်လို့ဦးတန်းဆွေကပြောပါတယ
်ဒီဂျပန်ဆူရအနေနဲ့ပေါ့လေဟိုတက်ဆိုင်ရာဟိုဘာသာစကားတွေဟိုနားလေတက်ချမ်းလေတဲ့ဒီ website တွေဖွင့်လာပါတယ်ဗမာဘာသာနဲ့ကြည့်လို့ရတယ်နောက်တစ်ခါကျွန်တော်တို့ဒီဂျပန်နိုင်ငံလုံးမှာ TV တိုင်းမှာလည်းသတင်းထုတ်ရဆိုတာနဲ့ရေးပေါ်ချက်ပေးချင်တဲ့မှုတွေကိုကြားချက်ကျွန်တော်တို့လုပ်နေပါတယ်ဒီမှာတန်ယုံကလည်းခုခုဖြစ်လာတယ်ဆိုလို့ရှိရင်ဆက်သွယ်လို့ရတဲ့ဖုန်းနံပါတ်တွေရှိတယ်လို့ဗမာတွေဆက်ချေအရာကိုလည်းတုံ့ပြန်လို့ရအောင်လို့ကျွန်တော်တို့စူးစမ်းနေပါတယ်ခင်ဗျာ
အင်အားပြင်းတိုက်ဖုန်းမုန်တိုင်းဟာလာမယ့်စက်တင်ဘာလ6ရက်နေ့တနင်္ဂနွေနေ့နဲ့စက်တင်ဘာလ9ရက်နေ့တနင်္လာနေ့တွေမှာဝင်ရောက်တိုက်ခိုက်လာနိုင်ခြင်းရှိတာကြောင့်အဲ့ဒီဒေသတွေမှာနေထိုင်တဲ့ဂျပန်ရောက်မြန်မာတွေအနေနဲ့ဒေသဆိုင်ရာအာဏာပိုင်တွေရဲ့သဘာဝဘေးအန္တရာယ်ညွှန်ကြားချက်တွေကိုအထူးသတိထားလိုက်နာဆောင်ရွက်ကြဖို့နဲ့တကယ်လို့အရေးပေါ်အခက်အခဲကြုံလာတဲ့ဆိုရင်ဂျပန်နိုင်ငံဆိုင်ရာမြန်မာတန်ယုံရဲ့အရေးပေါ်ဖုန်းနံပါတ်3939 4413 ခွန်သုံးရှစ်သုံးကို24နာရီအချိန်မရွေးဆက်သွယ်နိုင်တယ်လို့လည်းကြေညာထားပါတယ်ရှင်ကျွန်မစုမွန်ပါ
ဆရာကျန်ခရဂုဆရာဘီကဘာမီဒီယာရီရမ်းမှာမြန်မာနိုင်ငံအကြောင်းသုံးသပ်ရေးသားချက်တချို့ကိုမူရင်းအဘော်မူရင်းအသွင်တိုင်းထုတ်ပြပြလို့ပါတယ်ကျွန်တော်ကြိုဆန်သားပါ China's strategic ambition in the age of COVID-19 COVID-19 ကာလတရုတ်ရဲ့မဟာဗျူဟာရည်မှန်းချက်ဆိုတဲ့ရေးသားချက်ကို orfonline.org မှာဖတ်ရပါတယ်တကယ်တော့ဒီရေးသားချက်ဟာဗြိတိန်နိုင်ငံဒါဟန်တက္ကသိုလ်ရဲ့သုရေသနစာရင်တစ်ခုမှာ editor ဖြစ်သူကတိပမခန်တီရဲ့မှတ်ချက်ဖြစ်ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးစီရင်ရဟာ COVID-19 မတိုင်ခင်ကတည်းကကြီးထွားလာနေတာဖြစ်ပြီးပါကစ္စတန်နဲ့မြန်မာနိုင်ငံတို့မှာမဟာဗျူဟာခြေကုပ်ယူဖို့နဲ့အစ်စ်တောင်အာရှမှာပေါ်စည်းနဲ့အင်အားတိစောက်ဖို့ကြိုးပမ်းနေပါတယ်တဲ့။ COVID-19 ကာယောဂါပြန့်နှံ့လာတော့တရုတ်ရဲ့ဩဇာနဲ့ပဲချက်ထွင်ရေးဟာပူပြီးအစီအမြင်လာတယ်လို့ဆိုပါတယ်။ဒီလိုတရုတ်ရဲ့ရန်စမှုတွေကိုအင်ဒိုပစိဖိတ်ဒေသတွင်နိုင်ငံတွေအနေနဲ့စိုးရိမ်ပြီးတဝက်တပြက်တုံ့ပြန်မှုတော့ရှိကြပါတယ်တဲ့ဒီတုံ့ပြန်မှုတွေဟာလုံးဝမထီရောက်ဘူးလို့ယတိပြမပြောနိုင်ပေမဲ့တရုတ်ရဲ့မဟာဗျူဟာရည်မှန်းချက်ကိုအခြေခံအားဖြင့်လမ်းလွှဲပြီးခင်းချုပ်နိုင်ဖို့လိုအပ်တယ်လို့ဆိုပါတယ်သို့သော်လည်းကုန်သွယ်ရေးကုသရန်ဝယ်ရေးစတဲ့နေရာတွေမှာတရုတ်နဲ့ခွဲမရအောင်ရောထွေးချက်တင်ရှိနေမှုနောက်တစ်ခါကိုဗစ်ကာယောဂါတက်ချေရင်းမှာဆေးဝါးကိစ္စတွေဟာအစတရုတ်ပေါ်မိခိုအားထားရမှုတွေရှိနေပြန်တဲ့အတွက်တချို့နိုင်ငံတွေအနေနဲ့တရုတ်ရဲ့ဩဇာကိုတွန်းလှန်ဖို့အခက်ကြုံစီတယ်လို့ဆိုပါတယ်။အဲဒီအထက်မှာအိန္ဒိယနိုင်ငံကတော့ထူးခြားပြီးတရုတ်ကိုရင်ဆိုင်နေတယ်။နိုင်ငံတချို့တရုတ်အပေါ်မှာမိခိုအားထားရမှုညော့နေသွားအောင်ဆိုပြီးဆေးဝါးကိစ္စအစားထပ်ပန်းနေတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုဂျပန်ဩစတြေးလျတို့နဲ့ပေါင်းပြီးပူးတွဲရေးဓာတ်လေ့ကျင့်မှုတွေလည်းလုပ်လာနိုင်ပဲရှိတယ်လို့ဆိုထားပါတယ်။အဲဒီနောက်မှာတော့တရုတ်အိန္ဒိယနှစ်နိုင်ငံစီးရင်အားတရားမှုကိုနှိုင်းယှဉ်ရေးသားပြီး COVID-19 ကာယောဂါဟာတရုတ်ရဲ့ရေပြင်ပိုင်းနဲ့တောင်းဆိုဖို့အခွင့်အလမ်းသာစေတယ်။ COVID-19 ကာယောဂါရဲ့ပြင်းထန်တဲ့ဒဏ်ကိုလည်းပြိုင်ဘက်အမေရိကန်ပြည်ထောင်စုတို့အိန္ဒိယတို့ကတရုတ်ကပုံပြီးခံနိုင်ရည်ရှိတယ်လို့ဆိုထားပါတယ်။ဤကာတာတွေတိဆောက်လို့ကြုံတွေ့နေရတဲ့တရုတ်ဆန့်ကျင်ရေးစီချက်ကိုကာမိစေဖို့အတွက်လည်းတရုတ်နိုင်ငံဟာမြန်မာ၊ထိုင်း၊ကင်ဘောဒီးယား၊လာအိုစ်၊ဗီယက်နမ်တို့ကို COVID-19 တားဆီးရေးအတွက်ကူညီထောက်ပံ့နေပါတဲ့။အစ်စ်တောင်အရှေ့နိုင်ငံတွေကလည်းပဲ COVID-19 ပြဿနာကြောင့်တရုတ်ရဲ့အနုနီးသုံးဩဇာကြီးစုရေးအန္တရာယ်ကိုရှော့တွက်နေကြတယ်လို့ကြေညာထားပါခင်ဗျာ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်Radio CC တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျမခင်မီထွေးကတင်ဆက်ပေးပါမယ်။ Red Planet ဂျူနီကြီးလို့တင်စားခေါ်ကြတဲ့အင်္ဂါဂျိုကိုစူဇန်လေလာဖို့အတွက်ကမ္ဘာပြင်ပဂျိုတစ်ခုပေါ်မှာပထမဆုံးစမ်းသပ်ပြန်တမ်းမဲ့ Ingenuity လို့နာမည်ပေးထားတဲ့ရဟတ်ရင်ကိုဖန်တီးခဲ့ကြတဲ့နေရာမှာမြန်မာအမျိုးသမီးအင်ဂျင်နီယာတယောက်ဖြစ်တဲ့မက်မီမီအောင်ဦးဆောင်ပါဝင်ခဲ့ပါတယ်။မက်မီမီအောင်ဟာအမေရိကန်အာကာသစူဇန်လေလာရေးအေဂျင်စီ NASA ရဲ့ JPL ဌာနခွဲမှာအင်္ဂါဂျိုစူဇန်လေလာရေးရဟတ်ရင်စီမံကိန်းမန်နေဂျာဖြစ်တဲ့တာဝန်ယူထားတာပါ။သမိုင်းဝင် Ingenuity ရဟတ်ရင်ဖန်တီးမှုအတွေ့အကြုံတွေနဲ့အတူအင်္ဂါဂျိုစူဇန်လေလာမှုတွေအကြောင်းမက်မီမီအောင်ကိုဆက်သွယ်မေးမြန်းပြီးတည်ထောင်ပံ့အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရစေ။
The flight model version ingenuity you know we have different copies but the final copy that we built for launch
tomorrow assistant that so poison ထုတ်ပြီးတော့ဖန်တီးခဲ့စားရင်အင်္ဂါဂျိုဘောမှာပြန်တမ်းမဲ့ ingenuity ရဟတ်ရင်တွေကအခုနောက်ဆုံးဒီပတ်ဝန်းကျင်တစ်ခုမှာပြန်တမ်းတော့မယ်သူတို့ကျွန်တော်ရေးမှန်းပြီးတော့ဖန်တီးခဲ့တဲ့ပတ်ဝန်းကျင်တစ်ခုသူတကယ်တွေ့ရတော့မယ် အာကာသရဲ့လေဟာနယ်တွေဖြတ်တန်းတော့မယ်ဆိုတော့ဝမ်းသာပေးပါရဲ့
ဒါကတော့ Ingenuity ရဟယင်စီမံကိန်းမန်နေဂျာမမ်မီမီအောင်ပြောသွားတာပါမမ်မီမီအောင်ရဲ့အဖွဲ့ကတီထွင်လိုက်တဲ့ Ingenuity ရဟယင်ဟာစူလိုင်လ30ရက်နေ့တုန်းကပဲဇွဲလုံးလား Perseverance လို့နာမည်ပေးထားတဲ့စက်ရုပ်ကားနဲ့အတူ Atlas V Rocket ဂျုံပြန်တဲ့အာကာသရဲ့အောင်အောင်မြင်မြင်ခင်းနေသွားခဲ့ပါပြီ2022ခုနှစ်ဖေဖော်ဝါရီလလောက်မှာအင်္ဂါဂျိုမျက်နှာပြင်ပေါ်ခြေချနိုင်ဖို့မျှော်လင့်ထားပြီးအဲ့ဒီနောက်ရက်ပေါင်း30စမ်းသပ်ပြန်တမ်းမှုတွေလုပ်သွားမှာပါလူသားတွေအနေနဲ့ကမ္ဘာအပြင်ဘက်ဘဲချိုတစ်ခုပေါ်မှာမှအခုလိုရဟယင်စမ်းသပ်မပြန်ဘူးသေးပါဘူးအင်္ဂါဂျိုရဲ့လေတုဟာတိတ်ပါသွားပြီးကမ္ဘာလေတုနဲ့နှိုင်းစာရင်တိတ်ရခိုင်နှုန်းသာရှိပါတယ်ယာဒီဥလူကလည်းအများကြီးပိုအေးပါတယ်ကမ္ဘာမြေပတ်ဝန်းကျင်ယာဒီဥလူနဲ့မတူတဲ့တခြားဂျိုတစ်ခုပေါ်မှာရဟယင်ပြန်တမ်းဖို့အတွက်သုတေသနလုပ်ငန်းတွေစူးစမ်းလေ့လာစမ်းသပ်မှုတွေနှစ်တွေနဲ့ချီအချိန်ယူလုပ်ခဲ့ကြတာပါအင်္ဂါဂျိုပေါ်မှာရှိတဲ့ပတ်ဝန်းကျင်ပုံစံဖန်တီးပြီးစမ်းသပ်မှုတွေကိုအစစ်အစစ်လှုပ်ဆောင်ခဲ့ရတာဖြစ်တယ်လို့မမ်မီမီအောင်ကရှင်းပြပါတယ
်။ The research in the 90s, right, have shown that it's possible to fly in this thin atmosphere of Mars.
ပြောမယ်ဆိုရင်1990s ရေဒီယိုဒိုင်နမစ်အနလိုက်စ်ရဲ့အင်္ဂါဂျိုပေါ်မှာရဟယင်ပြန်နိုင်မှုဖြစ်နိုင်လို့ဆိုတာတွေ့ထားပြီးသားပါ။ဒီပန်းငါကိုအချိန်များများမြင်မြန်လဲနိုင်မယ်။နောက်ပြီးတော့ရင်းရဲ့အလေးစင်ကလည်းပေါ်ပါမယ်ဆိုရင်ပြန်နိုင်နေဆိုတာကိုလေးလာအသုံးသတ်မှုတွေမှာတွေ့ထားပါရဲ့။နောက်တစ်ဆင့်မျိုးကပြန်နိုင်နေဆိုတာကျွန်မတို့သိပြီ။အဲ့တော့အင်္ဂါဂျိုပေါ်မှာပြန်လို့ရနိုင်တဲ့အလေးစိန်ပေါ်ပါတဲ့လေရင်ကိုဖန်တီးလို့ရနိုင်မလား။ကျွန်မတို့သွားမှာအင်္ဂါဂျိုလေဟုတ်တယ်မလား။ဒီတော့ဒီရင်တစ်ခုလုံးကိုလဲပတ်ဖို့အတွက်လိုအပ်တဲ့ဘက်ထရီဆိုလာဗျာ။နောက်ပြီးတော့လဲပတ်မဲ့ဆက်ကွန်ပျူတာလေရင်ဆက်သက်နိုင်မဲ့ဖြေရာဆက်သွေးရေးဆက်အပူအေးထိန်းကြီးမဲ့ဆက်စသဖြင့်ပစ္စည်းကိရိယာတွေအားလုံးပါအောင်လို့တည်နိုင်ဖို့အရွယ်အစားဆိုရင်လေ 1.2 မီတာပတ်လည်ပဲရှိတဲ့ဆက်ထဲမှာလဲပတ်နိုင်မဲ့စနစ်တွေအားလုံးပါပြီးတော့အလေးစင်အားဖြင့်လဲ2ကီလိုဂရမ်ထက်မပိုအောင်ဖန်တီးရတာပါ။ပေါင်အားဖြင့်ဆိုရင်တော့4ပေါင်တောင်မပြည့်ပါဘူး။ဆိုတော့ဘယ်လိုလုံးဆောင်မလဲဆိုရင်မိကုံကဖြစ်လာပါရဲ့။ဒီနေရာမှာကျမတို့အဖွဲ့သားတွေရဲ့ပူပေါင်လုံးဆောင်မှုကတကယ်အတွေ့အကြုံတစ်ခုဖြစ်ပါရဲ့။ဘာလို့လဲဆိုရင်ဒါကလေထဲကိုပြင်အောင်လို့ဘယ်လိုလုပ်ရမလဲ။ရဟယင်ကိုဘယ်လိုထိန်းချုပ်မလဲ။စပိုင်းဆိုင်ရာတသက်မဟုတ်ဖ ೇನೆ ဆဲရဲ့ပါဝါ software အပူအေးထင်းကြီးဖို့တာမိုဆက်စသဖြင့်အားလုံးကကိုယ့်ရဲ့ကျွမ်းကျင်မှုတွေစုပေါင်းပြလုပ်ရတာဖြစ်ပါတယ်။တကယ်ကိုဘာနဲ့မှမတူတဲ့စုပေါင်းအင်အားအတွေ့အကြုံတစ်ခုပါရှင်
။ရှင်းနှစ်2022ခုနှစ်ဧပြီလနဲ့မေလတွေမှာ Ingenuity ရဟယင်ကိုအင်္ဂါဂျိုပေါ်မှာစမ်းသပ်ပြန်တမ်းဖို့စီစဉ်ထားတာပါ။ဒီစမ်းသပ်မှုအောင်မြင်ရင်တော့အခုဒီဇိုင်းလိုပုံစံထုတ်ဖန်တီးထားတဲ့ရဟယင်အတိုင်းပိုကြီးတဲ့ရဟယင်နောက်ထပ်၄ဆင့်ထိစမ်းသပ်သွားအောင်မှာဖြစ်တယ်လို့လည်းမမ်မီမီအောင်ကပြောပါရယ်။ဒါလူသားတွေကိုယ်တိုင်ဒီနေ့အင်္ဂါဂျိုပေါ်တွားရောက်လေ့လာနိုင်မဲ့လမ်းစာလည်းဖြစ်ပါတယ်။ဒီအထက်ကိုပဲအမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီ NASA ကလည်းအပြင်းထန်စူးစမ်းနေတာပါ။အခုနောက်ဆုံးအင်္ဂါဂျိုပေါ်မှာပြန်တမ်းမဲ့ Ingenuity ရဟယင်ကိုဖန်တီးနိုင်ခဲ့တာအာကာသရဲ့အအောင်မြင်မြင်လွတ်တင်နိုင်ခဲ့တာတွေကတော့ဒီရီမန်ချက်အတွက်အရေးပါတဲ့သမိုင်းမှတ်တမ်းတစ်ခုပဲဖြစ်ပါတယ်။ဒီလိုသမိုင်းဝင်အာကာသစူးစမ်းလေ့လာရေးစီမံကိန်းမှာဦးဆောင်ပါဝင်နေသူတဦးဖြစ်တဲ့မတ်မီမီအောင်ကတော့မြန်မာနယ်ပယ်တစ်ယောက်ပါ။အမေရိကန်ပြည်တော်စုမှာမွေးဖွားခဲ့ပြီးလူငယ်တဲ့နှစ်90လောက်ကခလီဘွားအရွယ်မှာပဲမိဘတွေနဲ့အတူမြန်မာပြည်ကိုပြန်လာခဲ့ပေမဲ့လို့မြန်မာပြည်တွင်းမှာကြာကြာနေခဲ့ဘူးသူတော့မဟုတ်ပါဘူး။တမ်းမြေအတွင်းအခြေအနေမျိုးစုံကြောင့်မိသားစုလိုက်မြန်မာနိုင်ငံကနေထွက်ခွာခဲ့ကြပြီးနိုင်ငံရဲ့ချားမှာပဲကြီးပြင်းနေတာပါ။အသက်16နှစ်အရွယ်မှာတော့အမေရိကန်ပြည်တော်စုကိုတဦးတည်းပြန်လာခဲ့ပြီးအထက်တန်းနဲ့တက္ကသိုလ်ပညာရေးကိုသင်ယူလေ့လာခဲ့ပါတယ်။ကျေးဇူးအင်ဂျင်နီယာဘာသာရပ်ကိုအထူးပြုလေ့လာခဲ့တဲ့မတ်မီမီအောင်ဟာဒီကနေ့မှာတော့အောင်မြင်တဲ့သိပ္ပံပညာရှင်တစ်ယောက်ဖြစ်နေပါပြီ။2019ခုနှစ်ကထွက်ဝေတဲ့အာကာသဘယင်မများလို့ဆိုရမယ် Space Queens မှတ်တမ်းရုပ်သံမှာတခြားသောအာကာသသိပ္ပံပညာရှင်အမျိုးသမီးတွေနဲ့အတူအလေးပေးဖော်ပြခံခဲ့ရပါတယ်။ဒီလိုအောင်မြင်တဲ့ပညာရှင်တစ်ယောက်ဖြစ်အောင်ဘယ်လိုချိုးဖောက်အားထုတ်ခဲ့တာပါလဲ
။ You know, I think I don't look at the whole big picture. I think what happens is you justend up working hard every step of the way.
Okay, ဒီမှာအကုန်လုံးအားလုံးနားလည်ပြီးတော့တည်ပြီးတော့လုပ်ခဲ့ကြတာမျိုးတွေကိုလို့ဆရာရှင်အောင်လုပ်ရမယ်အစ်စင်နာမှာအကောင်းဆုံးအထောက်ကျိုးပန်းနိုင်ရတာတော့ခုလိုမျိုးအခြေအနေရောက်လာရင်လို့ကျွန်မထင်တယ်။ဒီဖြတ်တန်းခဲ့တာတွေနဲ့ပတ်သက်ပြီးတော့ခက်ခဲပင်ပန်းနေလို့တော့ကျွန်မထင်သလားစဉ်းစားကြည့်မယ်ဆိုရင်ဒါကရုန်းကန်မှုလို့တော့ကျွန်မမပြောချင်ပါဘူး။အဲ့လိုမယူဆပါဘူး။ကြိုးကြိုးဆဆလှုပ်ဆောင်ရတဲ့အခြေအနေလို့ပဲထင်ပါတယ်။တခုခုကိုလုပ်ဖို့အတွက်စိတ်အားထက်သန်မှုတော့လိုပါရဲ့ရှင်။ဒီမှာကိုဘာလို့ချင်လဲဘာဖြစ်ချင်တာလဲဆိုတာကိုရှာဖွေရပါမယ်ဖြစ်တမ်းမှုအစဉ်တိုင်းမှာကံကောင်းတဲ့သူတရားဖြစ်ခဲ့တယ်လို့လည်းကျွန်မထင်ပါတယ်ဒီပတ်ဝန်းကျင်မှာကိုစိတ်ဝင်စားတာပါလဲနောက်ပြီးတော့ကိုလှုပ်ချင်တာကရောဘာလဲကိုကရောဘယ်လိုနေရာမျိုးမှာအားတာလဲဒီအချိန်မှာကိုရှိနေတဲ့ပတ်ဝန်းကျင်တွေဘာတွေကအရေးကြီးလဲ စသဖြင့်ဘာလို့မလဲဆိုရယ်ဆုံးဖြတ်ချက်ချရတာလွယ်ရဲကိစ္စတော့မဟုတ်ပါဘူး။ဒါပေမဲ့ဆုံးဖြတ်ရပါရင်ဆိုတော့ကျွန်မအကြံပေးချင်တာကဒီကဘာကြီးကအကြီးကြီးပါ။ကိုဖြတ်တတ်တဲ့အစ်စင်တိုင်းမှာကိုတို့အကောင်းဆုံးအားထုတ်ကြိုးပမ်းရပါမယ်။ကြိုးစားရင်တလန်းတွေရှိတယ်ဆိုတော့ယုံကြည်ထားလိုက်ပါ
။ဘဝမှာအောင်မြင်ခြင်းရင်ကိုယုံကြည်မှုရှိဖို့အရေးကြီးတယ်လို့ကျိုးပန်းအထုတ်မှုတွေအများကြီးလုပ်ရတယ်ဆိုတာကိုတော့မမ်မီမီအောင်ကသူ့အတွေ့အကြုံနဲ့ရှင်းပြပြောပြပါတယ
် I think what's more important than worrying about if you will be fitting in or being accepted
ကိုယ်ကိုလူတွေကလက်ခံနိုင်မှာမလားနောက်ပြီးကိုယ်နဲ့အဆင်ပြေရမလားဆိုတာမျိုးထဲကိုယ်ကဘယ်လိုရည်မှန်းချက်တွေအတွက်စူးစမ်းလှုပ်ဆောင်နေလဲဆိုတာကိုအဓိကကြီးတင်ပါတယ်ရှင်ဒီအဖွဲ့လိုက်လုံဆောင်မှုတွေမှာဆိုရင်ကိုယ့်အဖွဲ့ရဲ့ရည်ပန်းချက်ကဘာလဲကိုလုံးနိုင်တာကရောဘာလဲဆိုတာသိပြီးတော့လုပ်ရပါမယ်အဓိကကတော့ပြောရဲဆိုရဲရှိရပါမယ်ကိုနောက်မှချမ်းမထားတင်ပါဘူးကိုကငယ်လို့နောက်ပြီးတော့အမျိုးသမီးဖြစ်လို့ဆင်းရဲလို့အစသဖြင့်ကိုရဲ့နောက်ခံအခြေအနေတွေကိုတွေးပြီးတော့တိမ်ငယ်ပြီးတော့နှုတ်ဆက်မနေဖို့အရေးကြီးပါတယ်အဲ့ဒီအားလုံးကိုထားခဲ့ပါပြောစရာရှိတာကိုရဲရဲဝင့်ပြောပါရည်မှန်းချက်ထားပါသူ့မို့ငါမို့ဆိုတာတွေမတွေးပဲနဲ့ဒီရည်မှန်းချက်ကိုကြည့်ပြီးတော့အလုပ်လုပ်ပါဒီလိုဆိုရင်လူတိုင်းအတွက်နေရာတစ်ခုရလာလိမ့်မယ်ဆိုတာအကြံပေးချင်ပါတယ်
။သိပ္ပံနဲ့အင်ဂျင်နီယာပညာရပ်နဲ့လုပ်ငန်းခွင်တွေမှာအမျိုးသမီးတွေပုံမပါဝင်လာရင်မတူညီတဲ့အထွေခေါ်တွေတီထွင်ကျန်ဆမှုတွေနဲ့တိုးတက်မှုတွေပိုဖြစ်လာနိုင်တယ်လို့မမီမီအောင်ကယုံကြည်ထားတာပါ။
Women men it has diversity is absolutely fundamental because as I mentioned earlier
အမျိုးသားနဲ့အမျိုးသမီးတွေကြားမှာမတူညီတဲ့ကွဲပြားမှုတွေရှိရင်ဒါကတိတ်ကိုအရေးပါတဲ့အရာပါ။ကျမအစောပိုင်းကပြောခဲ့တာလို့ပဲကျမတို့တွေအခုချိန်နေရအောင်လို့အများကြီးစ조사ခဲ့ရပါတယ်ခီးလည်းရောက်ခဲ့ပါတယ်တချိန်တည်းမှာကျမတို့မျှော်မှန်းထားတဲ့သိပ္ပံဆိုင်ရာစူဇန်ရှာဖွေမှုတွေကျမတို့သိကျင်တဲ့သိပ္ပံဆိုင်ရာဖြစ်တွေရဖို့အတွက်အာခါတာစူဇန်လေးလာမှုတွေမှမဟုတ်ပါဘူးညီပြမမကိုပဲကျမတို့စူဇန်နေတဲ့သိပ္ပံဆိုင်ရာရှာဖွေမှုတွေအများကြီးရှိပါတယ်ဒါတွေရဖို့နောက်ထပ်အများကြီးလုပ်ရအောင်ပါပါဒါပေမဲ့ဒါတွေကိုလှုပ်ဆောင်တဲ့နေရာမှာရှေးရိုးပုံစံနဲ့တော့လည်းတွားလို့မရပါဘူးအားလုံးတယောက်ချင်းစီရဲ့မတူကွဲပြားတဲ့တက်သည့်ကျွမ်းကျင်မှုတွေစုပေါင်းပြီးမှလုပ်ရတာပါအပြန်လန်နှိမ့်နိုင်ပူပေါင်းဆောင်ရွက်မှုလိုပါတယ်ကျမတို့အင်အားကြိုးအတွက်ရဟရင်ဖန်တီးတော့ကလို့ဆိုရင်ဒီဆက်တေးသေးလေးထဲမှာလိုအပ်တဲ့စွမ်းရည်တွေအားလုံးပေါင်းဖန်တီးရတာပါကျမတို့အားလုံးပူပေါင်းပြီးတော့မဆောင်ရွက်ဘူးဆိုရင်အဲ့ဒီအဖြေကိုရမှာမဟုတ်ပါဘူးအစင်လာရှိတွေကိုဖျက်နေရအမျိုးမျိုးအချင်းနဲ့အမျိုးမျိုးကနေပြီးတော့လာကြတဲ့ဒီမတူကွဲပြားတဲ့အတွေ့အမြင်တွေအတွေ့အခေါ်တွေအားလုံးစုပေါင်းပြီးတော့လုပ်ခဲ့ရတာပါအဲ့ချိန်မှာကြားမှသူငါဆိုတာမရှိပါဘူး။ဒါကြောင့်မလို့အမျိုးသားအမျိုးသမီးဘယ်သူပဲဖြစ်ဖြစ်သိပ္ပံနဲ့အင်ဂျင်နီယာပညာရပ်တွေမှာသူ့ပိုင်းတဲ့သူတက်ကြွန်းကြတဲ့သူတွေမတူကွဲပြားတဲ့အတွေ့အခေါ်တွေအားလုံးဆက်ဆက်စုပေါင်းပြီးတော့လုပ်ရပါတယ်။ကိုကိုကိုဖြစ်နိုင်မှမလားလုံနိုင်မှမလားဆိုပြီးတော့တန်တရားမဖြစ်မိပါစေနဲ့လို့အဓိကပြောချင်ပါတယ
်။အမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ဆွဲလုံးလာရှိရှိနဲ့ကြိုးပမ်းအားထုတ်မယ်ဆိုရင်လိုရာပန်းနိုင်ကိုရောက်နိုင်တယ်ဆိုတာကိုမမီမီအောင်ရဲ့အထွေထွေကတက်သေးပြနေပါတယ်။ကိုယ့်ရဲ့စွမ်းရည်နဲ့တီထွင်ကျန်ဆနိုင်မှုတွေကိုရှော့တွက်ခဲ့ကြရင်တော့ဒီကနေ့လူသားတွေလာပေါ်ရောက်ခဲ့ကြမှာမဟုတ်တလို့အင်္ဂါကျူပေါ်ရဟရင်ဆင်းလွတ်နိုင်တာမျိုးလည်းဖြစ်လာမှာမဟုတ်ပါဘူး။ဒါကြောင့်ကိုလုံနိုင်တာကိုယုံယုံကြည်ကြည်နဲ့မဆုံမနစ်ကြိုးပမ်းအားထုတ်ဖို့သာအရေးကြီးတယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းမဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်။ကျွန်မခင်ဗျပြပါရှင်။
ဒီရပါတူတာဆုံးလဲအမေရိကန်တခွင်အစီအစဉ်မှာနယူးယောက်ကသမက်အမှုပညာပြရိုက်ပြန်လဲဖွင့်လိုက်တာစာသင်ခန်းပြမမှာထွက်ပြီးတော့သင်ကြားတဲ့အကြောင်းနဲ့မက်ဆာချူးဆက်ပြည်နယ်ကအိနေယာရောက်ကျန်းမာရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းအကြောင်းကျွန်တော်အအောင်ကတင်ပြပေးထားပါရခင်ဗျာဒီအောင်မျိုးကအကြီးဆုံးအမှုပညာပြရိုက်ကိုအခုခါမှပြန်လည်ဖွင့်လှစ်လိုက်ပါပြီ။ COVID-19 ကာယောဂါကာလမို့ The Metropolitan အမှုပညာပြရိုက်ကိုပိတ်ထားရကနေအခုလိုပြန်ဖွင့်လှစ်လိုက်တာပါ။ပြရိုက်အကြီးအကဲ Daniel Weiss က
In our history of 150 years, we have been closed before probably for 3
years. ဒီပေါင်း150အတွင်းအရင်ကလည်းပိတ်ခဲ့ပူပါတယ်။ဒါပေမဲ့လည်း3ရက်ကအများဆုံးမှာနေမုန်တိုင်းကြားတဲ့အချိန်ရဲ့ 9/11 တိုက်ခိုက်မှုအချိန်တွေတုန်းကပါဒါပေမဲ့အခုလိုအကြာကြီးမပိတ်ခဲ့ပါဘူးဒီပြရိုက်ကိုပိတ်ထားခဲ့တာ9လောက်9လောက်ရှိခဲ့ပါပြီအခုလိုပြန်ဖွင့်လှစ်နေတာကြောင့်အတော်လေးကိုကျင်းနေဝမ်းသာမိပါတယ်လို့ပြောသွားတာပါပြရိုက်ကိုဝင်ကြည့်မယ်ဆိုရင်တော့ဝင်ကြီးကတော့တစ်ယောက်ကို $25ကြားပြီးအငင်းစားတွေဆိုရင်တော့$18ပေးရပါတယ်ကျောင်းသားတွေကတော့$12ပေးရမှာပါ ပြတိုင်းမှာနှစ်စင်ကြီးပေးပြီးတော့အဖွဲ့ဝင်တွေတခြားပတ်မိုးသူတွေနဲ့အသက်12နှစ်အောက်ကတော့ဝင်ကြီးအခမဲ့ပ
ါ The governor's mandate is that it's 25% of your normal number of visitors.
စီးမင်းကတော့အရင်ပုံမှန်အချိန်ကပြတိုင်းကိုလာလေသူတွေရဲ့25ရာခိုင်နှုန်းပဲလက်ခံရမယ်ဆိုတာပါဥပမာအရင်ကတရက်ကိုလူ3000လောက်လာကြည့်ကြရင်အခုတော့အဲ့ဒီဥယျာဉ်ရဲ့25ရာခိုင်နှုန်းလူ9500ပဲလက်ခံပါတော့မယ်လို့ Daniel Weiss ကပြောရတယ်။နယူးယောက်မြို့မန်ဟတန်အရက်မှာရှိတဲ့ဒီပြတိုက်ကို The Met ပြတိုက်လို့လည်းခေါ်ကြပြီးတော့နှစ်စဉ်လူသန်းနဲ့ချီလာရောက်ကြည့်ရှုလေ့ရှိရတယ်။ဒါပေမဲ့လည်း COVID ကရောဂါကြောင့်နယူးယောက်မှာရှိတဲ့ကမ္ဘာအဆင့်မီယဉ်ကျေးမှုလက်ရာတွေပြတာတဲ့ဒီပြတိုက်တွေအဖွဲ့အစည်းတွေအနေနဲ့အားလုံးပိတ်ထားပြီးတော့အခုခါမှာဧည့်သည်တွေပုံမှန်ပြန်လာဖို့မျိုးအုပ်ချုပ်ရေးအဖွဲ့ကမျှော်လင့်နေတာပါမြို့ကန်တူဖြစ်တဲ့ Heather Beck ကအခုလိုပြောရတယ
် I'm so excited I have missed seeing art in real life
the game ကိုစိတ်လို့ရှာမိပါတယ်ဒီအမှုပညာလက်ရာတွေလက်ကြည့်ရတဲ့အရာတွေကိုလွမ်းမိပါတယ် online ကနေကြည့်လို့ရပါမယ်လေကိုယ်တိုင်လာကြည့်ရတဲ့အရာသာနဲ့တော့ဘလုံးမကိုမရှင်းနိုင်ပါဘူးလို့ဆိုပါတယ်ပြရိုက်တွေအခုလိုပြန်ဖွင့်ပေမယ့်လေယောဂကူးဆက်မှုထိန်းချုပ်ဖို့အတွက်တာဝန်ရှိသူတွေကသတိကြီးကြီးနဲ့ဆောင်ရွက်နေပါတယ်ပြရိုက်လာသူတွေအနေနဲ့ကိုလာမဲ့အချိန်အတွက်ကြိုးပြီးတော့ appointment ယူဖို့လိုသလိုလာကြည့်ကြတဲ့အခါမှာလည်းနှာခေါင်းစည်းတွေတက်ရပါတယ်ဒါအပြင်ပြရိုက်မှာကိုင်းကြီးအဲ့လိုရတဲ့ဌာနနဲ့အစားအသောက်ရောင်းတဲ့ဌာနတွေလည်းပိတ်ထားပါတယ်မြို့ကန်တူဖြစ်တဲ့ KC Hatfield က
I really feel like the city has is really coming alive.
ညမပြန်စီကားလာပါပြီ။ဒီနေရာတွေကိုပြန်လာလေလို့ရတာကြောင့်လည်းတကယ်ကိုစိတ်ချမ်းသာပါတယ်။ The Met ပြရိုက်မှာကြီးစရာတွေစုံပါတယ်လို့ဆိုပါတယ်။ဒီပြရိုက်ကိုနယူးယောက်မှာကိုရိုနာဗိုင်းရပ်စ်ကြီးအကျယ်ပြန့်ပွားချိန်မတ်လလယ်လောက်ကစတင်ပိတ်ခဲ့တာပါ။အခုချိန်မှာတော့နယူးယောက်မြို့ရင်းကပြရိုက်ပေါင်း25ခုလောက်ဟာရှေ့ဘလူးပုံစံနဲ့ရှောက်လန်းကြမယ်ဆိုတာနဲ့ပတ်သက်ပြီးတော့တရင်ချက်လက်တွေဖလှယ်ကြသလိုလာလယ်ကြသူတွေအနေကင်းရေးအတွက်စီမင်းစီကံတင်းတင်းကျပ်ကျပ်ချမှတ်ဆောင်ရွက်နေကြပါတယ်ခင်ဗျာ။ New York မြို့မှာလာမယ့်စက်တင်ဘာ21ရက်နေ့ကျရင်အခြေခံပညာကျောင်းတွေပြန်ဖွင့်ဖို့ကြေညာထားပါတယ်။အခုအခါမှာတော့တချို့ကျောင်းတွေနဲ့မိဘတွေကကလေးတွေကိုစာသင်ခန်းပြင်ပလေဝင်လေထွက်ကောင်းတဲ့နေရာမှာစာသင်ကြတဲ့ပုံစံကိုချိန်နဲ့တက်ကြပြီးပိုအန်နီယေကင်းတယ်လို့လည်းဆိုပါတယ်။ကျောင်းဆရာမမရီစီယော်နီယာကအခုလိုပြောပါရယ
် It's an outdoor classroom showing how during this trying time of COVID and having
ဒီ COVID ကရောဂါကာလမှာအပြင်ထွက်ပြီးတော့စာသင်ကြတာပါ။ကျောင်းဖွင့်လို့ကလေးတွေကျောင်းပြန်လာတဲ့ကြတော့စာသင်ခန်းအပြင်ထွက်ပြီးတော့သင်ပါရယ်။အထူးသဖြင့်တော့မူဂျိုကလေးတွေအတွက်ပါရဲတွေရဲ့အကူအညီနဲ့လမ်းတွေကိုပိတ်လိုက်ပါတယ်ဒီပုံစံအတိုင်းမိဘတွေနဲ့အတူငူဂျုံနဲ့သူငယ်တန်းကလေးတွေကိုအချိန်ပိုဆော့ပြီးတော့လက်ခံနိုင်ဖို့မျှော်လင့်ပါတယ်လို့ပြောသွားတာပါ Brooklyn အရက်က PS 15ကျောင်းမှာဒီစာသင်ခန်းပုံစံကိုစတင်လိုက်တာဖြစ်ပြီးတော့ရေရှည်ဒီပုံစံနဲ့ဆက်တင်ကြသွားဖို့မိဘတွေကလိုလားနေပါတယ်မိဘတဦးဖြစ်တဲ့ Debbie Reservedo က
I think it's a good idea yeah I think
it's ဒီ season ကောင်းတယ်လို့ထင်ပါတယ်ကလေးတွေအတွက်လည်းအကောင်းဆုံးနေရာပါဒါလို့သာပုံမှန်လုပ်နိုင်ပြီဆိုရင်တော့တကယ်ကိုကြိုက်ပါတယ်လို့ဆိုပါတယ်အခုလိုစာသင်ကြားပုံကိုမျိုးအုပ်ချုပ်ရေးအဖွဲ့ဝင်တွေသိပြီးတော့ဒီလိုပုံစံနဲ့သင်ကြားမှုကိုလက်ခံအားပေးဖို့လဲမိဘတွေနဲ့ဆရာဆရာမတွေကလူလာနေတာပါရှစ်တန်းကျောင်းသူ Lynn Rosario က
I think it's a good idea and it's a lot safer than being inside because inside the same area
အထဲမှာလည်းဆိုင်တော့အပြင်မှာပူကောင်းတယ်လို့ထင်ပါတယ်စာသင်ခန်းထဲမှာဆိုရင်ဒီလေကိုပဲပြန်ရှူနေရတာဖြစ်ပြီးတော့အပြင်မှာဆိုရင်တော့လေကောင်းလေတန့်ရနိုင်ပါတယ်ဒါပေမဲ့တယောက်နဲ့တယောက်တူချင်မှတော့တူမှာပါတချို့ကျောင်းသားတွေအတွက်အပြင်ဘက်မှာစာသင်ရတာပူကောင်းနိုင်တယ်လို့တချို့တွေအတွက်လည်းစာသင်ခန်းထဲမှာနေရတာပူကောင်းနိုင်တယ်လို့ဆိုပါတယ်ဒါပေမဲ့လည်းမကြခင်လအနေငယ်အတွင်းမှာပဲဆောင်းရသည်ကိုရောက်မှဖြစ်တာကြောင့်ဒီစာသင်ကြားနည်းနဲ့ဘလောက်ကြာကြာဆက်သွားနိုင်မလဲဆိုတာကိုလည်းစဉ်းစားဖို့လိုကြောင်းတချို့ကထောက်ပြကြပါရခင်ဗျာ COVID-19 ကာယရောဂါကာလမှာအကြောင်းမျိုးမျိုးကြောင့်ဆေးရုံကိုသွားပြီးတော့ကျန်းမာရေးကုသမှုခံယူရသူတွေအတွက်အဲ့လိုသွားရတာဟာအပိုဝင်တော့ဝင်ဖို့တခုလိုဖြစ်နေတာပါတာမန်ကိုကံအားကောင်းတဲ့သူတွေတောင်မှကိုရိုနာဗိုင်းရပ်စ်ကူးစက်မှာကိုရှောင်ရှားတဲ့အနေနဲ့ကိုယ့်အိမ်မှာပဲနေထိုင်အလုပ်လုပ်ကိုင်နေကြတာမှာတချို့ကတော့ဆေးရုံကိုမသွားမဖြစ်သွားမယ်အခြေအနေကိုရင်ဆိုင်ကြရပါတယ်။ဒါပေမဲ့လည်းအခုခါမှာတော့ဆေးရုံမှာကုသမှုခံယူရမယ့်ဝန်ဆောင်မှုကိုတချို့ကျန်းမာရေးဝန်ဆောင်မှုအဖွဲ့တွေကအင်တန်ရာရောက်လိုက်ပြီးတော့ကုသမှုပေးနေပါတယ်။ဆေးရုံသွားမှာကိုဆိုရင်လည်းလူနာတဦးဖြစ်သူဝီလျံမယ်ရီက
With the COVID-19I didn't want to be involved with that.
ဒီကိုဗစ်ကာလမှာတခြားလူနာတွေနဲ့အတူဆေးရုံတက်မနေကြပါဘူး။အခုအိမ်မှာနေပြီးတော့ကုရတာဆိုတော့အဆင်ပြေပါတယ်လို့ပြောပါရတယ်။ Medically Home ကျန်းမာရေးဝန်ဆောင်မှုအဖွဲ့အား Massachusetts ပြည်နယ် Boston မြို့တဝိုက်မှာအခုလိုအိမ်နိုင်ရာရောက်ကျန်းမာရေးဝန်ဆောင်မှုပေးနေတာပါဆေးရုံသုံးပစ္စည်းတွေသူနာပြုတွေဓာတ်ခွဲခံကိရိယာတွေ X-ray ဆက်တွေဒါတွေယူလာပြီးတော့ကုသပေးနေတယ်လို့ဆိုပါတယ် Medically Home အကြီးအကဲ Rafael Rakowski က
You had Bluetooth, high-speed internet, wireless device.
Bluetooth, မြန်လုံးမြင့် internet, Wi-Fi, လူနာရဲ့အခြေအနေကိုစောင့်ကြည့်စစ်ဆေးတဲ့ဆက်အစင်းသစ်ပြင်ထားတဲ့အရန်ဘက်ထရီ၊မီးစက်၊တယ်လီဖုန်းဆက်သွယ် signal စတဲ့အစင်းမြင့်နည်းပညာတွေကအိမ်မှာဘေးရန်နဲ့ကင်းကင်းနဲ့ကုသမှုပေးဖို့အဆင်ပြေစေပါတယ်လို့ဆိုပါတယ်။ဒီကာယောဂကာလမှာဆရာဝန်တွေအများစုဟာသူတို့ရဲ့လူနာတွေနဲ့ဆက်သွယ်ဖို့ online နည်းပညာကိုပို့ပြီးတော့အသုံးချလာကြပါတယ်။မတွေ့မဖြစ်စမ်းသပ်ရမယ့်လူနာတွေကိုတော့စေခန်းလာခွင့်ပြုပေမဲ့အများစုကိုတော့အင်တာနက်ဗီဒီယိုကနေတဆင့်ကုသပေးနေပါတယ်။တကယ်ကတော့အွန်လိုင်းတယ်လီဖုန်းကနေတဆင့်ကုသပေးတဲ့စနစ်ဟာ1950လောက်ကတည်းကစတင်ခဲ့တာပါ။ဝီလျံမယ်ရီက
I didn't know it was possible to be like this at all.
ဒါလိုမျိုးအိမ်မှာနေပြီးတော့ကုသမှုရယူရတာမျိုးရှိတယ်ဆိုတာကိုမသိခဲ့ပါဘူး။ဆေးရုံသွားရတာတစ်ဆိုင်ရင်အခုကအဆင်ပြေပါတယ်လို့ဆိုပါတယ်။အိမ်မှာနေရတဲ့အတွက်စိတ်ပိုလွတ်လပ်ပြီးတော့ယောဂလည်းပိုသက်သာတယ်ထင်ရတယ်လို့သူကပြောပါတယ်။အခုခါမှာတော့ကျန်းမာရေးအာမခံတွေကလည်းအိမ်နံရရောက်လာပြီးတော့ကုသမှုပေးတဲ့အပေါ်ခွင့်ပြုလက္ခဏာကြောင့်ဒီနည်းပညာပိုကြဲကြဲပြည့်ပြည့်ဖြစ်လာဖို့အလုံးကမျှော်လင့်နေကြပါတယ်ခင်ဗျာ။
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမခင်မျိုးသက်ပါ။မြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်ကအင်ဂျင်နီယာတွေဟာမြေကမ္ဘာလေ့လာရေးဂျိုရုလွှတ်တံဖို့လုပ်နေပါပြီ။ဒီစီမံကိန်းနဲ့ပတ်သက်ပြီးအပြည့်အစုံသိရဖို့သမော့ခတ်ချုပ်ဒေါက်တာကြည်တန်ကိုမေးမြန်းပြီးတင်ပြပေးမှာပါ။
ကဘာမီလေးလာရေးပေါ့နော်တတ် observation satellite ပါဒီ satellite မှာကျွန်တော်ကဟို micro satellite အမျိုးအစားပေါ့နော် kilogram 90ရှိတဲ့ micro satellite ကိုကျွန်တော်တို့ဒီနိုင်ငံတကာအာကာသစခန်းကနေပြီးကျွန်တော်တို့လွှတ်တင်ဖို့ရှိပါတယ
်ဒီမြေကဘာလေးလာရေးဂျိုရုဟာမြန်မာနိုင်ငံကကိုပိုင်ဂျိုရုလွှတ်တင်ဖို့စူးစမ်းနေတဲ့တတိယအဆင့်ဖြစ်ပါတယ်2016မေလထဲမှာ Intelsat company ရဲ့ဆက်သွယ်ရေး channel ကိုငှားသုံးတဲ့မြန်မာဆက်ပွန်းနဲ့ပထမအဆင့်ကိုစတင်ခဲ့ပြီး2019 November လထဲမှာ Intelsat Company နဲ့ပဲနောက် channel တစ်ခုကို15နှစ်တာငှားသုံးတဲ့မြန်မာဆက်တူးကတော့ဒုတိယအဆင့်ဖြစ်ပါတယ်
။ဟိုဆက်သွယ်ရေးကဏ္ဍအနေနဲ့ကျွန်တော်တို့ဒီ Intelsat နဲ့ပေါ့နော်မြန်မာဆက် 1 ဆိုပြီးလဲလွတ်ခဲ့ပါတယ်။အဲ့ဒါတော့ကျွန်တော်တို့ကကွန်ဒိုဆက်မျိုးစားပေါ့နော်။ဟိုမှာရှိတဲ့ transporter ကိုကျွန်တော်တို့ဒီဝယ်ပြီးဆိုဒီမြန်မာရဲ့ဒီဆက်သွယ်ရေးကဏ္ဍနော်နောက်က internet အသုံးပြုမှုတွေကျောတန်ထုတ်လွှင့်မှုတွေအတွက်နောက်တစ်ခါကျတော့ကျွန်တော်တို့ကဟို joint satellite ပေါ့နော်ဆိုတော့ Intelsat နဲ့ကျွန်တော်တို့မြန်မာဘက်နဲ့တဝက်စီကြာခံပြီးဆိုတော့ဒီပါတဲ့ transporter နဲ့ကျွန်တော်တို့ကတဝက်စီပေါ့နော်အဲ့လိုနဲ့လွှတ်ခဲ့တဲ့ဟာရှိပါတယ်ဒါတွေကဆိုတော့ဆက်သွယ်ရေးကဏ္ဍအတွက်အများကြီးထောက်ကူပြုတယ်ပေါ့နော်နောက်တစ်ခါဒီ internet အသုံးပြုမှုတွေ protest တွေနေအတွက်ပေါ့နော်ဟိုထောက်ကူပြုတယ်သို့တော့ကျွန်တော်တို့ဒီမှာ sector တွေအများကြီး site တွေ့မွေးမြူရေးတည်တော်ရေလုံငန်းတက္ကသိုလ်ဘဝဘေးအနေနဲ့စသဖြင့်ဒီဟာတွေအတွက်လဲကျွန်တော်တို့ဟိုဂျိုရုလွတ်ဖို့ရာလိုတယ်အဲ့ဒီအတွက်ကကျွန်တော်ခုပြောတဲ့ကဘာမီလိလာရေဂျိုရုကနေကျွန်တော်တို့ဟို satellite image တွေကိုပေးတယ်ပေါ့နော်ပေးတဲ့ satellite image တွေပေါ်မှာကျွန်တော်တို့အဒီနည်းပညာတွေနဲ့ပြန်ပြီးဆိုသုံးနိုင်တဲ့ကဏ္ဍအတော်များများဟိုဒီဆော့ပြောတဲ့ကဘာမီလိလာရေဂျိုရုကနေပြီးဆိုပံ့ပိုးပေးနိုင်တယ်ပေါ့
ဘယ်လိုပံ့ပိုးပေးနိုင်လဲပါလဲ
သွားမပေးရနေရဆိုကျွန်တော်တို့ကသွားဆိုကျွန်တော်ရေကြီးရဲ့သူရဲ့ဆိုရေ area ဆို flat ဒီ monitoring လုပ်လို့ရတယ်အဲ့ flight ကနေမှကျွန်တော်ကဘယ်လောက်ဒီအောင် damage ဖြစ်နိုင်လဲဆိုတော့ရေလွတ်ရတယ်ဘလို့စီမံခန့်ခွဲကြရမလဲပေါ့နော် disaster management နောက်တစ်ခါဒီကုလွတ်မဲ့ဟာကဆိုတော့ weather အတွက်လည်း forecasting လုပ်လို့ရတယ်ဆိုတော့ဒီဆိုတော့ thunderstorm တစ်ခုကဘယ်လိုသွားနေတယ်ဘယ်လောက်နှုန်းနဲ့တိုက်နေတယ်ဆိုတော့ဒီမိုးလေဝသဒီခံမှန်းတွက်ချက်မှုကိုလည်းပို့ပြီး accuracy ကောင်းအောင်လုပ်ပေးနိုင်တယ်ပေါ့နော်စိုက်ပျိုးရေးဆိုစိုက်ပျိုးရေးဒီcrop monitoring ပေါ့နော်ဒီကဘက်တီးနန်တွေရဲ့အခြေအနေတွေပိုကြနေသလားဘာလို့လဲမြေသူတို့ရဲ့အပင်ဖြစ်တမှုအတွက်မြေဩဇာတွေလိုလားဒါတွေကကျွန်တော်က satellite image ရတဲ့အားနေပြီးဆိုကျွန်တော်တို့ color index တွေနဲ့ကျွန်တော်ကပြန်ခွဲပြီးဆိုသူသဘောဥပမာဆိုပါဆိုကျွန်တော်ကဟိုပိုးမွားတွေကြာတယ်ကျိုင်းကောင်တွေကြာတယ်ဒါဆိုလို့ချင်းလဲကျွန်တော်တို့ကဒီ satellite image ရိုက်လိုက်တယ်ရိုက်ပြီးဆိုအဲ့ပေါ်နေမှာဘယ်နေရာရောက်ဖြင့်ပိုးကြနေဆိုတာကျွန်တော်ကအကုန်ဟိုအတိအကျဒီဟာပြန်ပြီးဆိုတွက်ထုတ်ယူလို့ရတယ်ပေါ့နော်ကျွန်တော်ဒီ satellite image ကအခု GIS ပေါ့နော်ဒီနည်းပညာရည်နဲ့ဆိုအခုစာပေတွေကျွန်တော်ဒီ ဆောက်လုပ်ရေးဝန်ကြီးဌာနတို့ကနေတုံးတယ် land use တွေနောက်ကကျွန်တော်တို့တစ်တောင်းတွေရဲ့အနေအထားတွေပေါ့နော်ဆိုတော့ဒီ deforestation တွေဘယ်လိုဖြစ်နေလဲဆိုတော့ဟိုတတော်တွေပြုံးနေမှုဘယ်လိုရှိလဲဘယ်နေရာမှာဘယ်လိုကာဘာပြောင်းပြန်လုပ်လို့ရမလဲဆိုတဲ့ဟာတွေဟို land use နဲ့ပတ်သက်တာတွေနောက်ကကျွန်တော်က urban planning တွေပေါ့နော်အဒီဟာတွေလည်းဒီရလာတဲ့ satellite image ကနေမှကျွန်တော်တို့ကဟို GIS technology နဲ့ဟိုပေါင်းပြီးဆိုနော်အသုံးချမယ်ဆိုလို့ရှင်ရပါတယ်နောက်ဆုံးတော့ကျွန်တော်က national planning ပေါ့နော် national planning လုပ်တဲ့အချိန်ကြည့်အောင်ကိုပဲကျွန်တော်တို့ကဒီဆော့ပြော satellite image တွေကအများကြီးထောက်ကူပေးနိုင်ပါတယ်ဗျာဟုတ
်အခုကဘာမြေလေးလာရေးဂျိုရု EOS စီမံကိန်းမှာလှည့်တင်မဲ့ဂျိုရုတွေနဲ့ပတ်သက်ပြီးဘယ်လိုစီစဉ်ထားပါသလဲ
ဒီစီမံကိန်းမှာတော့ဂျိုရုနှလုံးလွတ်မှာပေါ့နော်အခုပထမတစ်လုံးကအခုလာမဲ့2021 February မှာကျွန်တော်တင်ပါပါတင်တာကျွန်တော်ကဘာမြေအထက်ကီလိုမီတာ400နဲ့600ကြားထဲမှာရှိမှာပေါ့နော်ဒုတိယလွတ်မဲ့လုံးကတော့ကျွန်တော်ကီလိုမီတာ600ဖြစ်ပါတယ်ဟုတ်satellite မှာလည်းသူတက်တန်းနဲ့သူရှိတယ်ဗျာ
အတူ
တူတော့ကျွန်တော်ကဒါဆိုနှစ်နှစ်ခွဲ3နှစ်အဲ့လောက်ပတ်ဝန်းကျင်မှာသုံးလို့ရတယ်ပေါ့ဟိုကကျွန်တော်ကစက်သွေးရေချိုလို့ဆိုရင်သူ့ရဲ့တက်တန်းက15နှစ်တခါတည်းတတ်မှတ်ပြီးသားတတ်မှတ်ပြီးသားဆိုတာသူ့တဲ့ပို့သွားလို့ရှိရင်လည်းနည်းနည်းပဲအများကြီးမပို့ဘူးပေါ့နော်အားလုံးဆိုသူ့မှာဂျိုရုကိုထိန်းချောင်းတဲ့ပို့အတွက်လိုတဲ့ဖြူရည်တွေရှိတယ်အဲ့ဒါ satellite နဲ့အတူတခါတည်းတွက်ချက်ပြီးသူထည့်လိုက်အဲ့ဖြူရည်ကုန်တဲ့အချိန်မှာဂျိုရုကြီးကတော့ပြတ်တော့မကြဘူးဒါပေမဲ့ကိုယ်နိုင်ငံပေါ်မှာဖြတ်မသွားတော့ဘူးအဲ့တော့သူက useless ဖြစ်တော့မှာပေါ့နော်အဲ့ဒါပေါ်မူတည်ပြီးကျွန်တော်က design line ဆိုပြီးစ design လုပ်ကြတယ်အဲ့ဒါကိုကြိုးတွဲရပါတယ်ဆိုတော့ကျွန်တော်ကဒီနှလုံးဆိုတဲ့ဟာမှာပထမတစ်လုံးတက်တန်းကုန်ကန်ဒီမှာနောက်တစ်လုံးကျွန်တော်တို့ပြုတ်ဖို့ရပေါ့အဲ့တော့အခုလက်ရှိပထမတစ်လုံးမှာတော့ကျွန်တော်တို့ဒီအဲ့ဟိုရှိပြီးသားဒီ design တွေကကိုယ်နိုင်ငံရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့ဂျိုရုအမျိုးသားကိုကျွန်တော်အခုပထမအလှုပ်မှာပေါ့နော်ဒါမှမဟုတ်ကျွန်တော်အဲ့ဒီထဲမှာကျွန်တော်တို့ရဲ့ requirement တွေအကုန်လုံးကိုက်တဲ့ဟာဖြစ်ချင်မှပြုံးမယ်အဲ့မှာကျွန်တော်ကဒီကြားထဲမှာသူ့ကိုသုံးမယ်သုံးနေရင်လည်းမှာကျွန်တော်တို့ရဲ့ demand တွေကဘာလို့လဲဆိုတဲ့စာပေကြီးကျွန်တော်ယူပြီးနောက်ဒုတိယတစ်လုံးကျတော့ကိုယ်တိုင်အချိန်မှာ design လုပ်နိုင်ပြီပေါ့အလုပ်နိုင်တဲ့အချိန်မှာကိုယ်နိုင်ငံရဲ့လိုအပ်ချက်နဲ့ပိုးပြီးကိုက်ညီတဲ့ design တို့မှာပါသုံးမဲ့ function တွေကတော့ကဘာမီလေးလာရေးပါပဲခင်ဗျာဟုတ
်ဆရာတို့တကယ် run ဖြစ်တင်မှာဘယ်နေပါလဲဆရာ
2021 February ဘာရဲ့အတိအကျတော့ဒါတော့ကျွန်တော်တို့ launch ပေါ့အခုကျွန်တော်တင်တာတော့ NASA ဘက်ကနေတင်ပါ NASA နေတင်ပေးမှာပဲအခု American Space Agency လေအခုလက်ရှိတော့သူက February လို့ပေးထားတာရှိရပေါ့ရဲ့အတိအကျတော့ကျွန်တော်တို့ပထမဒီမှာ set 2ဆိုကျွန်တော်လွတ်မဲ့ target date တဲ့ဆိုလောက်လောက်ကိုပဲကျွန်တော်နောက်ရောက်သွားတာရှိသေးတာဟိုလွတ်မဲ့အချိန်မှာရှိမဲ့ weather ဘာညာဒီအားလေးလည်းရှိတာပေါ့ရက်ကတော့အတိအကျကြီးသူတို့ပြောနေဘူးသို့တော့ February ထဲမှာကျွန်တော်တင်မယ်တင်တယ်ဆိုတော့အဲ့ဒီ February လမှာ NASA ကဒုံးမြန်ကကျွန်တော်နိုင်ငံတကာအာကာသစခန်းကိုသွားဖို့ရှိပါတယ်ဒီဆော့ပြကုန်နေဂျိုရုတွေတဲသွားပြီးတော့အာကာသစခန်းကိုပို့တယ်အာကာသစခန်းကနေမှာကျွန်တော်ကဒီဂျိုပတ်လန်နဲ့ကို match လာတယ်မှာပြန်ပြီးထည့်ပြီးမထည့်ပြီးကျွန်တော်နိုင်ငံပေါ်နေပတ်မယ်ပေါ့နော
်ဟုတ်ကဲ့ပါဆရာဆရာတော့ဒီလို account ဖြောင်းနေအောင်ဆရာတို့ဘယ်နိုင်ငံတွေနဲ့ချိတ်ဆက်ပြီးဆောင်ရွက်လဲပြောပြပေးပါဆရာ
အခုလက်ရှိဒီစီမံကိန်းကတော့ဒီဂျပန်နိုင်ငံဟိုကိုတိုတက္ကသိုလ်နဲ့ပူးပေါင်းဆောင်ရွက်မှာပါ။ကျွန်တော်ပြည်တော်စုအစိုးရအဖွဲ့ကလည်းဒါမနစ်ကတို့ဟိုဟာစက်တင်ဘာ9ရက်နေ့ကကက်ဘိနက်အစည်းအဝေးမှာပဲသဘောတူဖွင့်ပြတဲ့ဟာဟိုတက္ကသိုလ်ချင်းပူးပေါင်းဆောင်ရွက်တယ်ဆိုတော့ဒါကတော့နိုင်ငံတော်ဘတ်ဂျက်ကကြာခံတဲ့စီမံကိန်းပါလေစီမံကိန်းက
။ဒီကြောင့်လည်းအာကာသပညာတက္ကသိုလ်ပါမုခချုပ်ဒေါက်တာကြည်သွန်းရဲ့ပြောကြားချက်နဲ့ပဲဒီတရင်ဖက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်မယ်နော
်။ American Soya ရဲ့သဘောထားအမြင်အဖော်ကိုတင်ပြပါတော့မယ်ရှင်။
အီရန်အစိုးရအာဏာရခဲ့တဲ့1989ခုနှစ်ကစပြီးအီရန်အနေနိုင်ငံပေါင်း40ကျော်မှာလှုပ်ကြံတပ်ဖြတ်မှုတွေအကြမ်းဖက်လုပ်ရက်ကြံစီတာတွေနဲ့အကြမ်းဖက်တိုက်ခိုက်တာတွေကိုလှုပ်ဆောင်ခဲ့ကြပါတယ်။အီရန်အစိုးရရဲ့ရက်စက်ကြမ်းကြုတ်မှုနဲ့ကောက်ကျစ်မှုတွေဟာနိုင်ငံတကာနယ်နိမိတ်သတ်မှတ်ချက်မရှိပါဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။ဩဂုတ်လ21ရက်ဟာအကြမ်းဖက်ဝါဒကြောင့်နစ်နာခဲ့ကြသူတွေကိုဂုဏ်ပြုတဲ့အောက်မေ့ဘွယ်အထိတ်အမှတ်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒါကြောင့်အမေရိကန်နိုင်ငံသားဝန်ကြီးဌာနကနေဒုက္ခရောက်နစ်နာခဲ့ကြသူတွေကိုအောက်မေ့ဂုဏ်ပြုတဲ့အနေနဲ့လူအခွင့်အရေးချိုးဖောက်တဲ့အီရန်နိုင်ငံသား14ယောက်ကိုပိတ်ဆို့မှုနဲ့အရေးယူလိုက်ပါတယ်။အဲ့ဒီထက်က13ယောက်ဟာ1990ပြည့်နှစ်ကကြိုတင်ကြံစီပြီးဆွစ်ဇာလန်နိုင်ငံမှာရက်ဆက်စွာတိုက်ခိုက်မှုမှာပါဝင်ခဲ့သူအီရန်အစိုးရတာဝန်ရှိသူတွေဖြစ်ပါတယ်။အဲ့ဒီ73ယောက်ကသူတို့အစိုးရရဲ့အစစ်မြင့်ဆုံးညွှန်ကြားမှုအရာ အီရန်တန်တမန်နေအဖြစ်အရောင်ဆောင်ခဲ့ကြပြီးကျူးလွန်ခဲ့ကြတာဖြစ်ပါတယ်။ဒီအီရန်တရှိုးတွေရဲ့ပြပမှကြံစီကျူးလွန်ကြတဲ့အမှုတွေအနေနဲ့အီရန်အစိုးရကိုစန့်ကျင်ရဲသူတယောက်ကိုနှုတ်ပိတ်တဲ့အနေနဲ့တတ်ခဲ့တာအပါအဝင်ပြပမှအကြမ်းဖက်မှုတွေကျူးလွန်ခဲ့ကြပါတယ်။အီရန်အစိုးရကပြပရောက်အီရန်နိုင်ငံသားတွေကိုပဲအကြောက်တရားနဲ့အကြမ်းဖက်နှိပ်ကွပ်နေတာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။အီရန်နိုင်ငံရဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့အီဗန်အကျဉ်းထောင်ထောင်မှုဟိုယာတိုလာကိုဒိုင်းဆူအိုရီယိုလဲအမေရိကန်ကလူသိရှင်ကြားပိတ်ဆို့မှုနဲ့ဒဏ်ခတ်လိုက်ပါတယ်။အဲ့ဒီအီဗန်ထောင်မှာနိုင်ငံရေးအကျဉ်းသားတွေကိုနှစ်ရှည်လာများမဒိန်းကျင်တာအပါအဝင်ရက်ဆက်စွာနှိပ်စက်တာရိုက်နှက်တာတွေနဲ့ဆေးဝါးကုသခွင့်မပေးပါဘူး။သက်ဆိုင်ရာအစိုးရတွေနဲ့အပေးအယူလုပ်နိုင်အောင်နိုင်ငံသားတွေကိုလည်းတစားကန်နေအဖြစ်အဲ့ဒီထောင်မှာဖမ်းထားပါတယ်။အခုအမေရိကန်အရေးယူလိုက်တဲ့အီရန်တာဝန်ရှိသူ14ယောက်ဟာလူအခွင့်အရေးအကြီးအကျယ်ချိုးဖောက်ရာမှာပါဝင်ပတ်သက်ခဲ့တဲ့အတွက်သူတို့နဲ့သူတို့ရဲ့မိသားစုအရင်းအချာတွေအမေရိကန်ပြည်ထောင်စုကိုဝင်ခွင့်မရှိတော့ပါဘူး။အီရန်အစ္စလာမစ်သမ္မတနိုင်ငံရဲ့နှိပ်ကွပ်မှုဒဏ်ခံခဲ့ရတဲ့ကမ္ဘာတဖွန်းကနေနာခဲ့သူတွေကိုဒီအရေးယူမှုကထောက်ခံကြောင်းအမှားစကားပါလိုက်တာဖြစ်ပြီးအကြမ်းဖက်လုပ်ရက်တွေပြန့်ပွားအောင်လုပ်သူတွေကိုတာဝန်ခံမှုရှိစေဖို့တွန်းအားပေးတာဖြစ်ကြောင်းအီရန်အနေနဲ့ကိုယ့်ပြည်သူတွေကိုတိုက်ခါရှိစွာနဲ့လေးစားစွာပြုမှုဆက်ဆံဖို့အမေရိကန်ပြည်ထောင်စုကဆက်လက်ဖိအားပေးနေမယ်လို့ဝန်ကြီးပွန်ပီယိုကဆိုပါတယ်။အီရန်နိုင်ငံရဲ့မရေမတွက်နိုင်အောင်များပြားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်သူတွေတရားဥပဒေအရအရေးယူတာကိုရင်ဆိုင်ကြမယ်နေ့ကိုအမေရိကန်ပြည်ထောင်စုကရှေ့ရှုနေပါကြောင်းအီရန်အစိုးရရဲ့ဖိနှိပ်အကြမ်းဖက်မှုကြောင့်ပြည်တွင်းမှာရောပြည်ပမှာပါအသက်ဆုံးရှုံးခဲ့ကြသူတွေရဲ့မိသားစုတွေနဲ့မိတ်ဆွေတငယ်ချင်းတွေဘဝင်ကြအောင်ဒီအရေးယူမှုတွေကအတိုင်းအတာတစ်ခုအနေနဲ့စိတ်သက်သာရာရစေလိမ့်မယ်လို့ညွှန်လင့်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ COVID-19 ကရောဂါဆိုင်ရာ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့တုံ့ပြန်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးပြန်လည်သုံးသပ်ဖို့ WHO ကနေခန့်အပ်ခဲ့တဲ့တီးကျန်းလွတ်လပ်တဲ့အဖွဲ့ဟာစုံစမ်းစစ်ဆေးမှုတွေကိုစတင်လုပ်ဆောင်နေပြီလို့ကြေညာနေမှာပြောပါတယ်သူတို့အဖွဲ့အနေနဲ့လိုအပ်တဲ့ဆက်ရွက်စာတမ်းတွေပစ္စည်းတွေနဲ့ email ကြည့်ရှုခွင့်တွေကိုကုလသမဂ္ဂအထက်ကဘယ်အဖွဲ့စည်းစီကမဆိုအပြည့်အဝရယူနိုင်တယ်လို့လည်းပြောပါတယ်။ဒီဖွဲ့မှာပါဝင်ဆောင်ရွက်မဲ့သူ12ဦးရဲ့အမည်စင်းကိုလည်းအဖွဲ့ပူးတွဲဥက္ကဋ္ဌတွေဖြစ်ကြတဲ့ Liberian Democrat Hon Ellen Johnson Sirleaf နဲ့ New Zealand ဝန်ကြီးချုပ် Hon Helen Clark တို့ကသတင်းစာရှင်းလင်းပွဲမှာကြေညာခဲ့ပါတယ်။ Russia တိုက်ခိုက်ခေါင်းဆောင် Alexei Navalny အစိုက်ခတ်ခံရတာနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်တောက်ကြံနေမှာ NATO မဟာမိတ်အဖွဲ့ဝင်တွေအရေးပေါ်အစည်းအဝေးထိုင်ခဲ့ကြပြီးတဲ့နောက်မှာရုရှားဟာဓာတ်လက်နဲ့အသုံးပြုမှုတာစီကာဝေးအဖွဲ့ရဲ့ကြီးကြပ်မှုအောက်မှာလက်လက်တဲ့စုံစမ်းစစ်ဆေးမှုကိုအပြည့်အဝပူးပေါင်းဆောင်ရွက်ရမှာဖြစ်ကြောင်းနေတုအဖွဲ့ကပြောပါတယ်။ဘယ်ဓာတ်လက်နဲ့မျိုးကိုပဲတုံးတုံးဒါလူတက်ကိုလုံးဝလေးစားမှုမရှိရရောက်တယ်လို့ဒါကနိုင်ငံတကာလိုက်နိုင်ရမယ်ဆန်သတ်မှတ်ခြင်းနဲ့စီမင်းဥပဒေတွေကိုချိုးဖောက်တဲ့လက်မခံနိုင်စရာလုပ်ရဖြစ်ကြောင်းနေတုအတွင်းရေးမှူးချုပ်ယန်စတိုတန်ဘတ်ကပြောပါတယ်။ရုရှားအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးအပြည့်ပေးရမှာဖြစ်ကြောင်းလည်းNATO အဖွဲ့ဝင်တွေကသဘောတူကြပါတယ်မြန်မာနိုင်ငံမှာစက်တင်ဘာ4ရက်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနက COVID-19 ကူးစက်သူလူနာသစ် 38 ယောက်ထပ်ပြီးအတည်ပြုလိုက်တဲ့အတွက်အခုဆိုကူးစက်သူက 1,181 ယောက်ရှိနေပါပြီရန်ကုန်တိုင်းက14ယောက်နဲ့အများဆုံးဖြစ်ပြီးမန္တလေးတိုင်းမှာ10ယောက်ရခိုင်ပြည်နယ်နဲ့နေပြည်တော်က9ယောက်ရှိနေအေရော်ရီတိုင်းနဲ့မွန်ပြည်နယ်က1ယောက်စီပေါ်ဝင်ပြီးအများစုကပြည်ရင်းကူးစက်မှုတွေဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပြည်သားဒုက္ခသည်စခန်းကဒုက္ခသည်ခေါင်းဆောင်ကိုစလဲအဖွဲ့တစ်ဖွဲ့ဟာရိုဟင်ဂျာဒုက္ခသည်တွေအတွက်တည်ဆောက်နေတဲ့ဘာဆန်ချာကျွန်းစီမံကိန်းကိုဒီကနေ့စနေနေ့မှာတောရောက်ကြည့်ရှုလေ့လာမှာဖြစ်ပါတယ်။ကောက်ဆက်ပြည်သားဒုက္ခသည်စခန်းမှာလူနေထူထပ်တာနဲ့လုံခြုံရေးအခြေအနေတွေကိုထောက်ပြပြီးဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တသိန်းကိုရွှေ့ပြောင်းနေရာချထားပေးဖို့အတွက်2019ခုအောက်တိုဘာလကတည်းကစပြီးဒီစီမံကိန်းကိုအကောင့်ထဲပေါ်နေလာဖြစ်ပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါတောက်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်ရက်ပ်ပါ
This program has come to you from the Voice of America, Washington.